Welcome to the Voice of America in Burmese.
ဗီယက်ကောင်ကင်းဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American အတန်းကနေ2023ခုနှစ်မေလ9ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9.32 52နဲ့ line meter 190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အတန်းလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးဘူးကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနှဆက်မဲ့ဒရင်တွေမှာတော့ဆူရနိုင်ငံပြည်ပခတ်မှာပါဝင်နေတဲ့ရန်ဘက်ကိုစဲတွေဆွန်းနှင်းညီနိုင်ကြဖို့ဆော်ရီနိုင်ငံမှာရောက်နေကြပါပြီ။ဒီတစ်ပတ်ထဲမှာကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးမှာတော့မြန်မာအရေးကလွှမ်းမိုးနေမယ့်အလားအလာတွေရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာဒရင်တွေကိုတော့ကိုရရန်နဲ့အတူပြောပြပေးသွားမှာပါ
။ဟုတ်ကဲ့ပါ။ဒရင်တွေပြည်တဲ့နောက်နားဆင်ရမယ့်ထဲမှာတော့အမေရိကန်နိုင်ငံကဂျော့ချ်မေဆင်တက္ကသိုလ်မှာပြုလုပ်တဲ့အာရှအမေရိကန်တွေရဲ့ယဉ်ကျေးမှုဆိုင်ရာပြပွဲအကြောင်းနဲ့ဒူစစ်တပ်အာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံကလွတ်လပ်တဲ့သတင်းဌာနတွေရဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီ
းအာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာတဲ့ကျွန်တော်တို့တွေသတင်းလွတ်လပ်စွာယူခွင့်မရှိတဲ့ကိစ္စပဲကျွန်တော်တို့ခီးတွေသွားလို့မရဘူးနောက်ပြီးတော့လူတွေကိုဟိုလွတ်လပ်စွာမေးမြန်းခွင့်မရဘူးလူတွေကဟိုအကြောက်တရားရှိကြတယ်ပေါ့နော်ဟို
မြန်မာနောင်အယ်ဒီတာဂျုတ်ကိုဆွေဝင်းပြောသွားတာဖြစ်ပါတယ်ဆက်သွယ်မေးမြန်းချက်အပြည့်စုံကိုအပတ်စဉ်မြန်မာဒီမိုကရေစီရေးရအစည်းအဝေးမှာနားဆင်ကြည့်ရှုရမှာဖြစ်ပါတယ်ဒါ့အပြင်ကမ္ဘာမြန်မာမီဒီယာမြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစည်းအဝေးကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဆူရနိုင်ငံကလက်နက်ကန်ပြပကတ်တွေဖြစ်ပွားနေတဲ့ရန်ဖက်အဖွဲ့အစည်းတစ်ခုကကိုယ်စားလှယ်တွေဆွန်းနှင်းညီနိုင်ကြဖို့ဆော်ဒီအာရေဗျနိုင်ငံမှာရောက်နေကြပါပြီ။ဂျေရမ်မျိုးကဆွန်းနှင်းပွဲမှာတော့ဆူရန်စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့ကြားတပ်ဖွဲ့တွေပြင်းထန်နေတဲ့ကတ်တွန်းမျိုးတွေနဲ့အွန်ဒါမန်မျိုးတွေမှာလူသားချင်းစာနာမှုနဲ့လမ်းကြောင်းဖွင့်ပေးနိုင်ရေးအဓိကဆွန်းနှင်းကြလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ဗိုလ်ချုပ်ကြီးအက်ဒယ်ဖာတာဘာဟန်ဦးဆောင်တဲ့ဆူရန်စစ်တပ်နဲ့ဗိုလ်ချုပ်ကြီးမိုဟာမက်ဟမ်ဒန်ဒဂါလိုတို့ဦးဆောင်တဲ့ RSF ပြည်သူ့စစ်တပ်ဖွဲ့တွေကြားဧပြီလ15ရက်နေ့မှာတိုက်ခိုက်မှုတွေဆက်ဖြစ်ပြီးတဲ့နောက်ဒါပထမဆုံးချိန်တွေ့ဆုံကြမှာပါ။တိုက်ပွဲတွေကြောင့်ဆူရန်နိုင်ငံမှာလူပေါင်းရာချီသေးဆုံးထောင်နဲ့ချီနေရဆုံးခွာခဲ့ကြပြီးတိုင်းပြည်ပြိုကွဲမဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ပြည်ခက်ရစေးသဘောတူညီမှုတွေရခဲ့ပေမဲ့လိုက်နာမှုတော့မရှိခဲ့ကြပါဘူး။တိုက်ပွဲတွေကြောင့်ပြည်တွင်းမှာဒုက္ခသည်ဖြစ်ကြသူ33,400တက်မင်းရှိခဲ့ပြီးပြည်ပကိုထွက်ခွာသွားသူကတော့တသိန်းလောက်ရှိတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကလည်းပြည်ခဲ့တဲ့သတင်းပတ်မှာပဲသတင်းထုတ်ပြန်ခဲ့တာပါ။တိုက်ပွဲတွေကြောင့်လူ7သိန်းလောက်ဆူရနငါးနေဖပြေးနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ပြည်ခတ်တွေအတွင်းကွန်ဂျီပေးဝင်တဲ့အများပြတက်ပြတ်ခံရတာကြောင့်လုံုံရည်အတွက်စိုးရိမ်မှုတွေရှိနေပြီးတိုက်ပွဲတွေကြောင့်အကူအညီပေးလုပ်ငန်းတွေကိုရပ်ဆိုင်းထားရတာဓမ္မဘုံရင်လည်းရှော့ချထားရတာတွေလည်းရှိနေကြပါတယ
်။ရုရှားနိုင်ငံဟာဆယ်စုနှစ်တွေအတွင်းလှုပ်သားအင်အားမလုံလောက်မှုအဆိုးဆုံးအခြေအနေတွေကတခုနဲ့ရင်ဆိုင်နေရပြီးတော့ဒီလိုဖြစ်ရတာဟာယူကရိန်းစစ်ပွဲနဲ့တစိမ့်တစ်ပိုင်းသက်ဆိုင်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနက Twitter မှာဒီနေ့ပြောလိုက်ပါတယ်။ရုရှားဘူဘန်ကလွန်ခဲ့တဲ့3နှစ်အတွင်းစစ်တမ်းကောက်ယူမှုတစ်ခုလုပ်ခဲ့ပြီးတော့အဲ့ဒီစစ်တမ်းမှာတော့ရုရှားနိုင်ငံရဲ့လူဦးရေဟာမှန်းထားတာထက်နှစ်သန်းကျော်ပိုပြီးကျဆင်းနေတာတွေ့ရှိခဲ့ရပါတယ်။ဒီလိုဖြစ်ရတာဟာယူကရိန်းစစ်ပွဲနဲ့ COVID-19 ကပ်ရောဂါတွေကြောင့်ဖြစ်တယ်လို့အဲ့ဒီယူကရိန်းစစ်ပွဲနဲ့ဆိုင်တဲ့ထောက်လိုက်ရေးအစီရင်ခံစာကပြောပါတယ်။တစ်ချိန်တည်းမှာပဲရုရှားနိုင်ငံမော်စကိုမြို့အရှိဘက်ကနော်ဗဂရော့ဒ်မြို့ကကာဗုံခွဲမှုဟာယူကရိန်းနဲ့နောက်နိုင်ငံတွေရဲ့လက်ချက်ဖြစ်တယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကမနေ့ကပြောပါတယ်။ဒီကားဘုံခွဲမှုကြောင့်ယူကရိန်းစစ်ပွဲကိုထောက်ခံတဲ့ရုရှားနိုင်ငံကထင်ရှားတဲ့အမျိုးသားရေးဝါဒီစာရေးဆရာဇက်ခါပရလပင်လည်းခြေထောက်မှာဒဏ်ရာအပြင်းထန်ရရှိပြီးတော့သူ့ရဲ့ကားဒရိုက်ဘာတေဆုံးသွားခဲ့တယ်လို့တာဝန်ရှိသူတွေကိုကိုးကားပြီးတော့ရုရှားစိုးရပိုင်းတပ်စရင်အေဂျင်စီကပြောပါတယ်။ဘုံခွဲမှုနဲ့ပတ်သက်တဲ့တန်ရာရှိသူကိုဖမ်းဆီးလိုက်တယ်လို့လည်းတပ်သတင်းကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ယူကရိန်းအာဏာပိုင်တွေမှာတာဝန်ရှိတာမဟုတ်ပဲအနောက်နိုင်ငံတွေမှာလည်းတာဝန်ရှိပြီးတော့အမေရိကန်ကထိတ်ဆုံးကပါတယ်လို့ဆွဆွဲလိုက်ပြီးတော့တပ်သေးတစ်စုံတရာတော့ပြသထားတာမရှိပါဘူးဒီဆွဆွဲချက်နဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကရောယူကရိန်းဘက်ကပါအခုချိန်ထိတစ်စုံတရာတုံ့ပြန်ပြောဆိုတာမရှိပါဘူးခင်ဗျာ
အမေရိကန်တက်ဆက်ပြည်နယ်ဒါလတ်မြို့ကကုန်တိုက်တစ်ခုမှာတနသမားတယောက်လက်ချက်နဲ့လူရှိဦးတည်ဆုံးပြီး9ဦးဒဏ်ရာရတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ် LM Premier Outlets ကုန်တိုက်က ပစ်ခတ်မှုမှာတနသမားကိုအနီးဝန်းကျင်မှာရှိနေတဲ့ရက်တပ်ဖွဲ့တယောက်ကအသေးဖမ်းဆီးခဲ့တဲ့အကြောင်းလဲရက်တပ်ဖွဲ့ကစနေနေ့မှာပြောဆိုခဲ့တာပါ။တနသမားနဲ့တည်ဆုံသူတွေဘသူဘဝဆူတာလို့အာနာဘိုင်တွေကသတင်းမထုတ်ပြန်သေးပါဘူး။အခင်းဖြစ်ပြီးတဲ့နောက်ကုန်တယ်ထဲကနေပြန်ထွက်လာသူတွေရဲ့အပြောအရတည်ဆုံသူတွေနဲ့ကလေးတွေပါလိမ့်မယ်လို့လည်းခန့်မှန်းနေပါတယ်။အမေရိကန်မှာဒီနေ့ထဲလူစုလိုက်ပြုံလိုက်ပစ်ခတ်ခံရမှုတွေထဲမှာစနေနေ့ပစ်ခတ်မှုဟာနောက်ဆုံးကြုံခဲ့ရတဲ့ဖြစ်ရတစ်ခုပါ။ North Eastern တက္ကသိုလ်နဲ့ပူးတွဲပြီး AP နဲ့ USA တူတွေသတင်းဌာနတို့ကစုဆောင်းထားတဲ့အချက်လက်တွေအရအစုလိုက်ပြုံလိုက်ပစ်ခတ်ခံရမှုတွေဟာအမေရိကန်မှာတစ်ပတ်ကိုတစ်ချိန်လောက်နှုန်းနဲ့ဖြစ်ပွားနေတာတွေ့ရပါတယ်။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ57 kHz 9885တို့ပြင်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝမဲကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဒီသတင်းပတ်တဲ့အင်ဒိုနီးရှားနိုင်ငံမှာကျင်းပမဲ့အရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲမှာမြန်မာအရေးကလွှမ်းမိုးနိုင်တဲ့အလားအလာရှိနေပါတယ်။အင်ဒိုနီးရှားနိုင်ငံ Frost Joe မှာမေလ9ရက်နေ့ကနေ17ရက်နေ့ထိကျင်းပမဲ့ထိပ်သီးစည်းဝေးပွဲမှာမြန်မာနိုင်ငံရဲ့အချက်တွေဟာအဓိကဆွေးနွေးမယ့်ကိစ္စတစ်ခုဖြစ်တဲ့ဆိုပြီးတော့တာတမန်တွေကိုကူကပ်ပြီး AFP သတင်းကဖော်ပြခဲ့တာပါ။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ17ရက်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေတွေနဲ့လက်နက်ကန်ပစ္စည်းတွေပေါ်ပေါက်နေတာကိုဖြစ်ရှင်းမှုအာဆီယံဘုံသဘောတူညီချက်5ရဲ့ချက်မှတ်ထားပေမဲ့မြန်မာဆရာနာဝင်တွေကပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုပြီးဝေဖန်ခံနေရတာဖြစ်ပါတယ်။အာဆီယံအသင်းရဲ့အစိမ့်မြင့်စည်းဝေးပွဲတွေမှာလည်းစစ်ကောင်စီရဲ့ကိုယ်စားလှယ်တွေကိုတက်ရောက်ခွင့်တားမြစ်ထားတာပါ။အာဆီယံအလက်ရာဥက္ကဋ္ဌဖြစ်အင်ဒိုနီးရှားနိုင်ငံကအင်ရှင်ဖြစ်ကျင်းပမဲ့ထိပ်သီးစည်းဝေးပြီးထုတ်ပြန်မဲ့ကြေညာချက်ထဲမှာတော့မကြသေးရင်ကမြန်မာနိုင်ငံမှာလူများပြားတည်ဆုံခဲ့ရတဲ့စစ်တပ်ရဲ့လေကြောင်းတက်ခတ်မှုကိုအပြင်းထန်ဝေဖန်ထားပြီးအကြမ်းဖက်မှုတွေချက်ချင်းရက်ဆိုင်မှုတောင်းဆိုလိမ့်မယ်လို့လည်းကြေညာချက်မူချမ်းကိုကူကပ်ပြီး AFP သတင်းကဖော်ပြပါရတယ်။ဒါမြန်မာအရေးကိုငြင်းချမ်းတဲ့နည်းနဲ့ရရှိဖြစ်ရှာနိုင်အောင်သက်ဆိုင်သူတွေအားလုံးစွန့်နှိမ့်ညီနိုင်မှုအခြေအနေတစ်ခုဖန်တီးနိုင်မဲ့တစ်ခုတည်းသောနည်းလမ်းဖြစ်တယ်လို့လည်းဖော်ပြထားပါရ။
မြန်မာနိုင်ငံမှာလူကုန်ကူးခံလာရတဲ့အင်ဒိုနီးရှားနိုင်ငံသား20ကိုကယ်တင်နိုင်လိုက်တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကဒီနေ့ပြောလိုက်ပါတယ်။အဲ့ဒီလူတွေဟာမြန်မာနိုင်ငံအရှေ့ပိုင်းနယ်စပ်ဒေသတွေမှာအင်တာနက်ကနေငွေကြေးလိမ်လည်တဲ့စိုက်ဘာရာဇဝတ်မှုကျူးလွန်တဲ့လုပ်ငန်းတွေမှာခိုင်းစေခံရတာဖြစ်ပါတယ်။ရန်ကုန်မှာရှိတဲ့အင်ဒိုနီးရှားတန်ယုံကဒေတာတွင်းကလူတွေရဲ့အကူအညီနဲ့အဲ့ဒီအင်ဒိုနီးရှားနိုင်ငံသားတွေကိုမြောက်ရီမြို့ကနေကယ်တင်ပြီးတော့စနေနေ့ကထိုင်းနယ်စပ်ကိုပို့နိုင်ခဲ့တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထဲမှာထုတ်ပြန်ထားပါတယ်။ဒါ့အပြင်အဲ့ဒီလူတွေကိုထိုင်းနိုင်ငံကနေအင်ဒိုနီးရှားနိုင်ငံကိုပို့ဆောင်နိုင်ဖို့အတွက်ဘန်ကောက်မြို့မှာရှိတဲ့အင်ဒိုနီးရှားတန်ယုံကထိုင်းအာဏာပိုင်တွေနဲ့အတူအနီးကပ်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောထားပါတယ်။ဒီလူတွေကိုထိုင်းနိုင်ငံမှာအလုတ်ကင်လာစွာကောင်းကောင်းရမယ်ဆိုပြီးလိန်ညာခေါ်ဆောင်ခဲ့ပြီးတော့ထိုင်းမြန်မာနယ်စပ်ကခရင်ပြည်နယ်မြောက်ရီမြို့မှာလူကုန်ကူးခံရတာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတဦးဖြစ်တဲ့နူဂရာဟာကပြောပါတယ်အဲ့ဒီလူကုန်ကူးခံသူတွေတဲကတယောက်ကတော့အင်ဒိုနီးရှားအစိုးရအနေနဲ့သူတို့ကိုစစ်ဖြစ်နေတဲ့ဇုံတွင်းကနေကယ်ဖို့ပြောထားတဲ့ဗီဒီယိုအွန်လိုင်းမှာပြန့်သွားပြီးတဲ့နောက်အခုလိုကယ်တင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူတို့ပြန်လွတ်လာအောင်ဘယ်လိုလုပ်ခဲ့ရလဲဆိုတာရှင်းရှင်းလင်းလင်းပြောဆိုထားခြင်းတော့မရှိပါဘူး။ဒါပေမဲ့လည်းသူတို့အလုပ်လုပ်နေတဲ့ကုမ္ပဏီနဲ့တော့ဆေးဆက်ဆွေးနွေးမှုတွေလုပ်ခဲ့တယ်လို့အင်ဒိုနီးရှားမျိုးသားရဲတပ်ဖွဲ့ပြောခွင့်ရနူဂရိုဟိုကပြောပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာရှေ့သတင်းပတ်တဲ့ကျင်းပမဲ့ရွေးကောက်ပွဲအတွက်ဒီကနေ့ကြိုတင်မဲတွေစပေးနေကြပါပြီ။တနင်္ဂနွေနေ့တရက်ထက်သာကြိုတင်မဲပေးဝင်ရတာကြောင့်မနေ့စောစောမှာပဲဘန်ကောက်မြို့တော်မှာမဲပေးမဲ့သူတွေလည်းတန်းစီစောင့်ဆိုင်နေကြကြတာပါ
။อยากเห็นการเปลี่ยนแปลงของประเทศไทยไปอีกในมุมมอง
ထိုင်းနိုင်ငံမှာအမြင်သစ်အပြောင်းလဲတစ်တွေကိုကိုယ်တိုင်မြင်နေပါတယ်။အရင်ဆိုရဘာတွေလုပ်ခဲ့ရဆိုတာတွေ့ခဲ့ပြီးမှတော့အစိုးရတဲ့အာဏာရပြီးတော့ထိရရောက်အချုပ်ဖို့လည်းမျှော်လင့်မိပါတယ်လို့ဘန်ကောက်မြို့ကအသက်34နှစ်အရွယ်မဲဆန္ဒရှင်စီရီဖွန်နံဖက်ကပြောဆိုတာပါ။အောက်လွတ်တော်ကိုဇယ်နီယာ900အတွက်ရှင်ပြန်ရမယ်မေလ14ရက်နေ့ရွေးကောက်ပွဲမှာအသက်18နှစ်ပြည့်ပြီးမဲပေးခွင့်ရှိသူ52တန်းမှ2တန်းလောက်ကကြိုတင်မဲပေးဖို့စီရင်သွင်းထားကြတာပါ။ထိုင်းစစ်တပ်ကြီးကောင်ဘိုချူကြီးပရယုချန်ဟိုချာဦးဆောင်တဲ့အစိုးရတပ်တန်း8နှစ်ကျော်အကြာမှာအပြောင်းလဲကိုမျှော်လင့်နေကြသူတွေအတွက်အခုရွေးကောက်ပွဲကအဆုံးဖြတ်ပေးမှာဖြစ်ပါတယ်။2014ခုနှစ်မှာဆီယနာတိုင်းပြည်နောက်ပိုင်းအုတ်ချုပ်နေတဲ့အသက်69နှစ်အရွယ်ဝင်းကြီးချုပ်ပရာယုဟာ2019ရွေးကောက်ပွဲမှာတစ်ဖက်သက်အနိုင်ရအောင်လုပ်ခဲ့တယ်လို့လည်းအတိုက်ခံတွေကဆွဆွဲခဲ့ကြတာဖြစ်ပါတယ်။
Washington, the voice of America.
နောက်ဆုံးသတင်းတွေကိုကိုအောင်လုံးနဲ့ကျွန်တော်ရန်တိုင်းတို့ချင်းညာပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်ပြီးတော့အရင်ဆုံးတော့ American နိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်American ပြည်ထောင်စု Virginia ပြည်နယ် Fairfax City မြို့မှာရှိတဲ့ George Mason တက္ကသိုလ်မှာမေလ6ရက်နေ့မနေ့ကမြန်မာပါဝင်အာရှအမေရိကန်တွေရဲ့ယဉ်ကျေးမှုဆန်ရပြပွဲဖျော်ဝေရောတစ်ခုကိုပြုလုပ်ခဲ့ပါတယ်။ဒီကြောင်းကိုတော့ကိုယ်တိုင်သတင်းသွားယူထားတဲ့ကိုခမောင်စိုးမင်းကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ George Mason တက္ကသိုလ်ဝင်တဲ့ကအနုပညာပြခန်းမှာအာရှအမေရိကန်တွေရဲ့ပြပွဲတွေကိုနိုင်ငံအလိုက်အရင်ဆုံးခင်းကျင်းပြသကြပါတယ်။အဲ့ဒီအထဲမှာမြမာတွေကလည်းဗုဒ္ဓယုတ်ထုစိတ်ပရိယွန်းတယ်တွေအပါအဝင်စိတ်ဝင်စားပွဲရာရိုးရာပစ္စည်းတွေကိုပြသကြပါတယ်ဒီအခမ်းအနားမှာမြမာအဖွဲ့ကိုဥဆောင်တက်ရောက်ခဲ့တဲ့ Give for Education မြမာကိုတီထောင်သူဖြစ်တဲ့ဒေါ်စန္ဒခင်ကအခုလိုပြောပြပါတယ
်ဒီပွဲမှာပါဝင်ခြင်းအားဖြင့်ねကျမတို့ကဟိုဗမာပြည်ကိုပေါ့နော်အကုန်လုံးကဘာသိအောင်လည်းဖြစ်ပါတယ်အဲ့ဒါကြောင့်မို့ဒီ Asian Pacificဒီ islander နဲ့ပတ်သက်ပြီးတော့ပေါ့เนาะကျမတို့အမေရိကန်မှာရောက်တဲ့ဟိုဗမာတွေပေါ့เนาะမြန်မာတွေကနေပြီးတော့ဒီလိုမျိုးကျမတို့ဖိတ်ခေါ်ပြီးတော့ပါဝင်နိုင်တယ်ဆိုတာကျမတို့အတွက်ကတော့အင်မတန်မှအဖိုးတန်ပါတယ်အဲ့ဒါဒီနှစ်နဲ့ကျန်ကနေရဲ့နှစ်မှာလည်းကျမတို့ပါဝင်ပါတယ်ကျမတို့အတွက်ကအင်မတန်မှဝင်လဲဝင်သာပါတယ်နောက်ပြီးတော့လည်းဟိုဒီလိုမျိုးတဲမှာပါဝင်နေဆိုတာကျမတို့ကဗမာတွေကဒီတိုင်းပြည်မှာအမေရိကန်တိုင်းပြည်မှာဗမာလူမျိုးဆိုတဲ့ဥစ္စာရှိတယ်ဆိုတာကိုလည်းအားလုံးကိုသိစေချင်ပါတယ်ကျမတို့တွေကဒီဟိုတိုင်းပြည်ကိုရောက်လာပြီးတော့ဟို Asian American ဟိုအတိုင်းဝိုင်းထဲမှာပါပါတယ်အဲ့ဒီအတိုင်းဝိုင်းထဲမှာကျမတို့ကဂုံယူတာကဘာလဲဆိုရင်ကျမတို့လူမျိုးတွေကအားလုံးစည်းစည်းရုံရုံနဲ့နော်အဲ့လိုမျိုးတူတူဒီလိုမျိုးပွဲမျိုးဆိုလို့ရှိရင်လည်းသူတို့ဖိတ်တယ်အဲကျမတို့ကစီစီယုံယုံနဲ့တူတူလုံနိုင်တယ်ဆိုတာကိုလည်းကျမဝန်သားပါတယ်အဲ့ဒါပဲပြောချင်ပါတယ
်အလားတူတိဘက်ကိုရီးယားထိုင်ဝမ်အင်ဒိုနီးရှားအိန္ဒိယနဲ့ဗဟုအာရှဒေသတွေကလည်းသူတို့တွေရဲ့ရိုးရာပစ္စည်းတွေအနုပညာပစ္စည်းတွေကိုပြသကြပြီးတက်ရောက်လာကြသူတွေကိုရှင်းပြကြပါတယ်အရင်နောက်ကပွဲခမ်းမတွေမှာအာရှနယ်ဘွားအမေရိကန်တွေရဲ့ရိုးရာယဉ်ကျေးမှုအကပရိသာကပွဲတွေကပြကြရမှာအမေရိကန်ရောက်မြန်မာတွေလည်းပါဝင်ပါတယ်မြန်မာအကကိုကပြတဲ့အဖွဲ့ထဲမှာပါဝင်တဲ့မက်ပြေပြေကလည်းအခုလိုအာရှအမေရိကန်ယဉ်ကျေးမှုဖလှယ်တဲ့ပွဲကိုတက်ရောက်ခွင့်ရတဲ့အပေါ်မှာသူ့ရဲ့သဘောထားကိုပြောပြပါတယ်
။အခုလိုမျိုးဒီပွဲကိုလာခွင့်ပြီးတော့ပါဝင်ခွင့်ရတဲ့အတွက်ကြောင့်ဝမ်းသာဖို့လည်းဖြစ်ပါတယ်။ကိုယ့်နိုင်ငံအတွက်လည်းထောက်တနေရနေပြီးတော့ကိုယ့်ရဲ့မြန်မာဆိုတာကိုဖော်ပြခွင့်ရတဲ့အတွက်လည်းချီးမွမ်းပြပါတယ်။အဲလိုမျိုးပဲတစ်ဖက်ကလည်းကိုယ့်နိုင်ငံအတွက်ဒီစစ်အာဏာသိမ်းမှုတွေဖြစ်ပေါ်နေတဲ့အတွက်ကြောင့်စိတ်မကောင်းဝမ်းနည်းမှုတွေလည်းဖြစ်ရပါတယ်။
လာရူအိန္ဒိယဂျပန်တိဘက်ထိုင်ဝမ်အင်ဒိုနီးရှားဖိလစ်ပိုင်နဲ့ကိုရီးယားတို့ကလည်းသူတို့ရဲ့ရိုးရာအကတွေကိုတင်ဆက်ကပြကြပါတယ်။အဲဒီအာရှအမေရိကန်တွေရဲ့ရိုးရာကပွဲယဉ်ကျေးမှုဖလှယ်ပွဲကိုဗာဂျီးနီးယားပြည်နယ်အစိုးရကကိုယ်စားလှယ်တွေတောင်ကိုရီးယားတန်မတ်နဲ့အမေရိကန်နိုင်ငံဆိုင်ရာထိုင်ဝမ်ကုန်သွယ်ရေးကိုယ်စားလှယ်တို့လည်းတက်ရောက်စကားပြောကြသလိုမြန်မာအပါအဝင်အာရှနယ်ဘွားအမေရိကန်တွေတက်ရောက်ကြပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံဗာဂျီးနီးယားပြည်နယ်က George Mason တက္ကသိုလ်မှာပြုလုပ်ခဲ့တဲ့မြန်မာပါဝင်အာရှຫນွေဘွားတွေရဲ့ယဉ်ကျေးမှုဆိုင်ရာပြပွဲကိုကိုခင်မောင်စိုးမင်းကိုရိုင်းတွားရောက်ပြီးတော့သတင်းယူခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပြီးတော့အဲ့ဒီကမြန်မာဒီမိုကရေစီရေးရအစီအစဉ်ကိုအရင်ဆုံးတင်ဆက်ပေးမှာဖြစ်ပါတယ်။စစ်ကောင်စီဖိနှိပ်မှုတွေအသက်အန္တရာယ်လူစားရည်ရင်ဆိုင်နေကြပေမဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့သတင်းတွေကိုမှန်မှန်ကန်ကန်တင်ပြနိုင်ရေးလွတ်လပ်တဲ့သတင်းဌာနအနေနဲ့အစဉ်တစိုက်ကြိုးပမ်းနေတဲ့အကြောင်းမြန်မာနောက်အေဒါချုပ်ကိုဆွေဝင်းက VOE ကိုပြောပါရယ်စစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလွတ်လပ်တဲ့သတင်းဌာနတွေရဲ့အခန်းကဏ္ဍဘလောက်အရေးပါပါလဲမေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထူးစီစဉ်အဖြစ်နဲ့မြန်မာဒီမိုကရေစီရေးရကဏ္ဍမှာမြန်မာနောင်အေဒီတာချုပ်ကိုဆွေဝင်းကိုမအင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
မ ြန်မာနိုင်ငံမှာ2021ခုနှစ်စစ်အာဏာသိမ်းပြီးတဲ့အချိန်မှာသတင်းမီဒီယာတွေကိုသူကပြင်းပြင်းထန်ထန်ဖိနှိပ်ခဲ့တဲ့အတွက်ပေါ့နော်မြန်မာနောင်းလို့သတင်းမီဒီယာတွေအနေနဲ့ကအခုဆိုရင်ပြည်ပမှာပြောင်းပြီးတော့အခြေစိုက်ခဲ့ရတယ်အခုအဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာပဋိပက္ခတွေကြီးထွားလာနေတဲ့အခြေအနေမှာမြန်မာနောင်းလို့ဒီသတင်းမီဒီယာဌာနတစ်ခုအနေနဲ့ကဒီမြေပြင်မှာဖြစ်နေတဲ့အခြေအနေတွေကိုဘယ်လိုပုံစံမျိုးနဲ့သတင်းတွေယူနေလဲရှင်
အဓိကကတော့ကျွန်တော်တို့ဒီဟိုကျွန်တော်မြေပြင်မှာလည်းသတင်းတော်တချို့ရှိပါတယ်เนาะဒါလုံခြုံရေးကတော့ကျွန်တော်တို့ဒီဟိုဘင်မာဘလူးတောင်ဝင်ထမ်းဆောင်နေကြရတယ်ဆိုတော့ထုတ်ဖော်ပြောလို့မရဘူးပေါ့เนาะဆိုတော့ကျွန်တော်တို့ပြည်တွင်းမှာလည်းသတင်းတော်တွေကနေပြီးတော့မှဒီအာဂျိုမန်တန်တွေကိုသတင်းတွေဆက်လက်ပြီးတော့ဟိုရယူနေရှိပါတယ်နောက်တစ်ခုကကြတော့ကျွန်တော်တို့ဒီဟိုမြန်မာနိုင်ငံပြည်ပကနေပြီးတော့မှတခါလေပြည်တွင်းကိုဒီမျိုးစုံနဲ့ဆက်သွယ်ပြီးတော့မှမေးမြန်းနေရလည်းရှိပါတယ်။ဆိုတော့အပိုင်းမှာကျွန်တော်တို့အဖို့ကတော့ဒီသတင်းအချက်လက်တွေကမှန်ကန်မှုရယ်နောက်ပြီးခိုင်မာမှုရယ်နောက်ခါကျတော့အသေးစိတ်အချက်လက်တွေရရှိဖို့အတွက်ဟိုကျွန်တော်တို့ကြိုးစားနေရတဲ့အပိုင်းကိုကျွန်တော်တို့တွေ့ရတယ်။အခုတမကျဟိုအပေါ်ရန်အားဖြင့်ကြည့်မယ်ဆိုလို့ရှိရင်တော့ဘာတွေ့ရလဲဆိုတဲ့ခါကျတော့ဒီအခုကစစ်ပွဲသတင်းတွေကပဲအဓိကလွှမ်းမိုးနေတဲ့ခါကျတော့ဒီစစ်ပွဲမှာဟိုပါဝင်နေတဲ့တော်လိုင်းအင်အားစုတွေရဲ့ဟိုပြပူတွေရဲ့အချက်လက်တွေရဲ့ဒါတွေကတော့အဓိကသတင်းခန့်မှတ်တွေကိုလွှမ်းမိုးနေတာပေါ့နော်ဆိုတော့ဒီတော်လိုင်းအင်အားစုတွေကိုလည်းကျွန်တော်တို့ကယုံကြည်မှုလည်းရှိပါတယ်သို့ရမယ်လည်းပဲသတင်းချက်လက်တွေပို့ပြီးခိုင်မာအောင်အသေးစိတ်ဟိုရရှိအောင်တက်ဆိုပြီးတော့ကျွန်တော်တို့ရဲ့ကျွန်တော်တို့ရဲ့သတင်းရင်းမြစ်တွေကိုကျွန်တော်တို့ကနေပြီးတော့မှဒီတော်လိုင်းအင်အားစုတွေတစ်ခုတည်းမဟုတ်ဘဲနဲ့တနိုင်မြတ်ကျွန်တော်တို့က diversification of sources ပေါ့နော်ကျွန်တော်တို့ပြောကြတာသတင်းရင်းမြစ်ကိုဖြန့်ခွဲပြီးတော့မှလေ့လာဖို့အတွက်ဒီကျွန်တော်တို့ဒီ super အထုတ်နေရရှိတယ်ဒီသတင်းရင်းမြစ်တွေကိုစုံအောင်တနိုင်မြတ်ကျွန်တော်တို့ဒီကြိုးစားပြီးတော့မှဒီအသေးစိတ်အချက်လက်တွေကိုဟိုဒီကိုက်ညီအောင်ကျွန်တော်တို့လုပ်ပါတယ်
အခုလိုပေါ့နော်အခက်ခဲတွေကြားနေပြီးတော့မြန်မာနောင်းကဒီသတင်းဝန်ဆောင်မှုတွေပေးနေတဲ့အပိုင်းမှာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အကျိုးသက်ရောက်မှုရှိမရှိဆိုတဲ့အပိုင်းရောဘယ်လိုမြင်လဲရှင
်ဟုတ်ကဲ့အင်မတန်အရေးကြီးပါအခုဒီဟိုသတင်းခေတ်ပေါ့နော်မြန်မာပြည်ကသတင်းမီဒီယာတွေရဲ့အခက်ခဏတစ်ခုတည်းမဟုတ်ဘဲတစ်ကမ္ဘာလုံးကသတင်းခေတ်ကြီးကိုကျွန်တော်ရောက်ရှိလာသွားတယ်ဟောဒီတမယိုးကျဟိုသတင်းစာတိုက်တွေရဲ့သတင်းဝန်ဆောင်မှုတစ်ခုတည်းမကတော့ဘင်းနဲ့ဒီဆက်သွယ်ရေးနည်းပညာတွေထွန်ခါရတဲ့ကြောင့်မလို့လူတွေအားတူနဲ့တူပေါင်းကူပြီးတော့မှသတင်းအချက်အလက်တွေဖလှယ်နိုင်တဲ့သတင်းခေတ်ကြီးရဲ့အကျိုးကျေးဇူးကြောင့်ဒီတော်လိုင်းရဲ့ဒီလောက်ထိတာရှည်နေတယ်လို့ကျွန်တော်ပြောလို့ရတယ်။နောက်ပြီးတော့ဒီစစ်အာဏာရှင်နဲ့ပတ်သက်ပြီးတော့မှဒီစစ်အာဏာရှင်စနစ်ကဒီလောက်ထိကိုစိုးသွားတယ်စိုးရွံသွားတယ်ဒီလောက်ထိကိုနောက်ပြီးတော့မှတိုင်းပြည်အတွက်အန္တရာယ်ရှိတယ်ဆိုတာကိုလည်းပဲဟိုအသက်ကြီးပိုင်းတွေရောနောက်ပြီးတော့ငယ်ဝယ်တဲ့သူတွေရောနားလည်တယ်ဆိုတာဒါသတင်းခေတ်ရဲ့အကျိုးကျေးဇူးကြောင့်ကျွန်တော်တို့ဟိုဟာဟိုကောက်ချက်ချလို့ရပါတယ်လက်တလောအဖြစ်ဒီမြန်မာပြည်မှာရှိတဲ့ဒီလွတ်လပ်တဲ့ပေါ့နော်သတင်းမီဒီယာတွေရဲ့အကျိုးကျေးဇူးကတော့ဘာလဲဆိုတဲ့ခါကျတော့တိုင်းပြည်သားတွေကနေတိုင်းဟိုဖြစ်ပေါ်နေတဲ့စီးပွားရေးနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့တက်နိုင်ကြများမှန်မှန်ကန်ကန်သူတို့သုံးသပ်နိုင်တယ်စစ်ကောင်စီကဘာတွေလုပ်နေလဲဆိုတဲ့ခါကျတော့သိတဲ့အတိုင်းပဲနိုင်ငံပိုင်မီဒီယာတွေအားလုံးအသုံးချပြီးတော့မှသူတို့ရဲ့ဝါဒဖြန့်ချီဒီရန်တရားတွေကိုသူတို့တွေပုံမှုပြီးတော့တိုးမြင့်နေဒါနဲ့မလုံလောက်ဘူးတံပြန်တခါလဲသူတို့ရဲ့လက်ဝေခံမီဒီယာမျိုးစုံဝေးပွားပြီးတော့မှပြည်သူလူထုကိုဒီလူမှုကွန်ရက်အင်တာနက်ပလက်ဖောင်းတွေကနေပြီးတော့မှဝါရမ်းမိုင်းတွေတိုက်ဖို့ကြိုးစားတယ်ဒါတွေကိုကျွန်တော်တို့အနေနဲ့ဟိုတံပြန်ဖို့အရေးကြီးပါတယ်ပြောရမစွေသတင်းမီဒီယာတွေအားလုံးကနေပြီးတော့เนาะဆိုတဲ့ခါကျတော့ဒီသတင်းတွေမဟုတ်ဘူးမမှန်ဘူးဆိုတော့ကျွန်တော်တို့ကသွားပြောစရာမလိုဘဲနဲ့တကယ်ဟိုဘာတွေဖြစ်ပျက်နေတယ်နေ့တူကလူအဖွဲ့အစည်းမှာဒါတွေကိုပြပြဖို့အတွက်လူအပ်တယ်ပြောလဲပြပြနေကြတယ်အဲ့လိုပြပြရတဲ့ကြောင့်မလို့စာဖတ်သူတွေနောက်ပြီးတော့သတင်းစာသုံးတဲ့မြန်မာပြည်သူလူထုကလည်းအခြေအနေမှန်ကိုသဘောပေါက်ကြတယ်ဆိုတာကိုကျွန်တော်တို့ကတွေ့ရတယ်ဟိုကျွန်တော်တို့တွေကတော်လိုင်းရဲ့အခြေအနေကိုသိရဖို့လူအပ်တယ်နောက်ပြီးစီးပွားရေးရဲ့အခြေအနေကိုလည်းသိရဖို့လူအပ်တယ်ဒီမှားရင်းနဲ့ညှော်လင့်ချက်တွေလည်းမဖြစ်ပေါ်အောင်အခြေအနေမှန်ကိုလည်းသဘောပေါက်အောင်နောက်ပြီးတော့ဟိုစာစစ်ကောင်စီရဲ့ဝါဒမှန်းကိုတိုက်ပြီးတော့မှစိတ်တယ်လည်းမကြအောင်မျိုးစုံပေါ့နော်ဆိုတော့အဲ့အရာလို့ပို့အတွက်ကတော့ကျွန်တော်တို့ကအကောင်းဆုံးကတော့ဒီမှန်မှန်ကန်ကန်အခြေအနေကိုပြီးမှပဲဒီပြည်သူလူထုတွေမကဘူးဒီတော်လိုင်းရေးကိုဥဆောင်နေတဲ့သူဒီသတင်းအချက်အလက်မှန်မှန်ကန်ကန်ကိုသိရဖို့သိရှိဖို့အတွက်လိုအပ်ပါတယ်အဲ့ကြမှာပဲဒီမှန်ကန်တဲ့ဒီ ဥစ္စာပေါ့ကျွန်တော်တို့ပြောတဲ့ informed decisions ပေါ့နော်ဒီအချက်အလက်ပြပြဝါးပေါ့အခြေခံပြီးသုံးသပ်တဲ့ဆုံးမချက်တွေချနိုင်မှာပဲဖြစ်ပါလေခင်ဗျာ
ဟုတ်ကဲ့အဲ့တော့အဲ့ဒီတည်င်းချက်လက်မှန်ကန်ရေးပေါ့နော်နောက်ပြီးတော့ဒီတည်င်းအရာဘက်မြတ်မြတ်တတဖြစ်ရေးဆိုတဲ့အပိုင်းမှာဘယ်လိုဆောင်ရွက်လဲရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့တော့တက်နိုင်နေကြတော့ဒီပေါ့နော်ဥစ္စာဘက်ပေါင်းဆောင်ကနေပြီးတော့တည်င်းချက်လက်တွေကိုတော့ကျွန်တော်တို့ဒီတက်နိုင်နေမှာထည့်သွင်းတယ်ဥမာအားဖြင့်စစ်ကောင်စီကထုတ်ပြန်ချက်တွေယူလဲကျွန်တော်တို့သူတို့ဘက်ကလည်းခုခံကာကွယ်ခွင့်ရှိပါတယ်။နောက်သူတို့ပြောဆိုချက်တွေတက်နိုင်စရာထည့်ပေးပါတယ်ဒါပေမဲ့เนาะဟိုဟိုမရတဲ့အခါကျတော့လဲကျွန်တော်မတက်နိုင်ဘူးပေါ့เนาะ။တချို့အခြေအနေတွေပါလဲသူတို့ရှာမရဘူး။ဒါပေမဲ့စစ်ကောင်စီကထုတ်ပြန်တဲ့အခါမှာလဲဟော तू ကတော့ဒီလိုထုတ်ပြန်တယ်ဆိုပြီးတော့မှတီးကြသတင်းတွေလဲဟိုဒီမြန်မာနောက်တစ်ခုလည်းမဟုတ်ပါဘူး။ကျန်တဲ့သတင်းထဏာကြီးလည်းပဲအခုလိုမျိုးပဲထုတ်ပြန်နေကြတာတွေ့ရပါတယ်။ဆိုတော့တက်နိုင်စရာတော့ဟိုဗတ်ပေါင်းစွာနေပြီးတော့ကျွန်တော်တို့ကသတင်းအချက်အလက်တွေကိုတင်ဆက်ပေးနေအခုလိုမျိုးစစ်ပွဲကြီးတွေမှာဖြစ်ပေါ်နေတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတက်နိုင်ကြမှာပြည်သူလူထုကိုသိစေချင်တယ်ဒါတစ်ချက်ပေါ့နောက်တစ်ခါကျတော့ဒီတန်တရားရဲ့အကျိုးခံစားခွင့်ဆိုတာရှိတယ်ကျွန်တော်တရားရုံးတွေမကဘူးသတင်းစာလောကမှာလည်းရှိတယ်နော်လူတူတရားကိုလှုပ်ကြံတယ်တန်တရားနဲ့ပဲဖြစ်ဘလို့ပဲဖြစ်လှုပ်ကြံတယ်ဆိုတဲ့အခါကျတော့ဒီဟိုခံရတဲ့သူတွေဘက်ကပြောဆိုခွင့်ဆိုတာရှိတယ်ဒါပေါ့နော်ဆိုတော့အဲ့အပိုင်းတွေကိုလည်းကျွန်တော်ကတင်ဆက်ချင်တယ်နောက်တစ်ခါကျတော့ဒီစစ်ပွဲကြောင့်ဒီအားလုံးမှာလူအဖွဲ့အစည်းတစ်ခုလုံးမှာကြည်ကွဲဝမ်းနေရတယ်ဆိုတော့ဒီသတင်းစကားတွေကိုလည်းပဲเนาะဒီအာနာရှစ်စနစ်ကြောင့်ဖြစ်ပေါ်လာတဲ့ဒီစစ်ပွဲတွေပေါ့เนาะဒါတွေကဘယ်လောက်ထိကိုတိုင်းပြည်အတွက်စိုးကျတွေဖြစ်ပေါ်စီတယ်ဆိုတာကိုလည်းကျွန်တော်တို့ဒီသတင်းစကားကိုပြီးကျင်တဲ့အကြောင်းလို့တင်ဆက်ပါတယ်အခုလိုမျိုးနီလန်းပေါင်းစုံနဲ့ကျွန်တော်တို့ကတင်ဆက်တယ်ဘာကြောင့်လဲဆိုတဲ့အခါကျတော့တကယ်တကယ်တော့အမှန်တရားဆိုတာဘာလဲဆိုတော့အမှန်တရားဆိုတာလည်းပဲကျွန်တော်တို့တွေကဟိုလူတူတယောက်ပဲဖြစ်ဖြစ်အဖွဲ့အစည်းတစ်ခုပဲဖြစ်အမှန်တရားတစ်ခုကိုဒီလိုဆိုမတင်ဆက်နိုင်ပါဘူးမရရှိနိုင်ပါဘူးဒါကြောင့်မလို့ရရင်ရသလိုဗပောင်းဆောင်ကနေပြီးတော့ချင်းကပ်ပြီးတော့တင်ဆက်မှသာလေဒီအမှန်တရားကိုကျွန်တော်ကချင်းကပ်နိုင်တဲ့အဆင့်ပဲရောက်ရှိမှာပါ
အဲ့တော့စစ်ကောင်စီဘက်ကတော့သူကဒီနိုင်ငံတကာသတင်းဌာနတွေကိုပေါ့လေသူတို့ဒီမြန်မာနိုင်ငံမှာသတင်းလွတ်လွတ်လပ်လပ်ယူပင်ပေးထားတယ်လို့လည်းပြောပါတယ်အဲမကြသေးခင်ကပဲဒီအယ်ဂျာဇီးရကသတင်းသမားတအုပ်ကိုသူတို့ဖိတ်ခေါ်ပြီးဒီရိုဟင်ဂျာတွေနေရပြန်ရိုဟင်ဂျာတွေဒီနေရပြန်ရေးကိစ္စအစီအစဉ်နဲ့ပတ်သက်ပြီးသူတို့တွေ့ဆုံမေးမြန်းခွင့်ပေါ့နော်ဗိုလ်ချုပ်ဇော်မင်းထွန်းကလည်းတွေ့ဆုံမေးမြန်းခွင့်ပေးခဲ့ပါတယ်ဆိုရက်ခါကျတော့အဲ့တော့ဒီစစ်ကောင်စီကဒီနိုင်ငံတကာသတင်းဌာနတွေကိုသူတို့ဆက်ဆံနေတဲ့အပိုင်းနောက်ပြည်တွင်းမှာသတင်းဌာနတွေကိုသူတို့ဆက်ဆံနေတဲ့အပိုင်းကိုဘယ်လိုကြွားချမှုတွေရှိလဲဘယ်လိုမြင်လဲရှင
်ဟိုပြောရမလို့ဆိုလို့ရှိရင်အဲ့ဒီအချိန်ကတော့ပြောရမလို့ဆိုလို့ရှိရင်မြန်မာပြည်မှာဟိုလွတ်လပ်စွာပြောဆိုခွင့်ရှိသလားသတင်းမီဒီယာကိုခဏထားလိုက်ပေါ့နော်လွတ်လပ်စွာပြောဆိုခွင့်ရှိသလားဆိုတဲ့အချက်ကအင်မတန်အရေးကြီးပါတယ်အဲ့ဒီအချက်တစ်ခုတည်းနဲ့သတင်းစာလွတ်လပ်ခွင့်ရှိလားမရှိလားဆိုတာဆုံးဖြတ်လို့ရတယ်လူတွေရာသူတို့ရဲ့ဆန္ဒကိုဟိုယူသားစွာနဲ့ဟိုတစ်ခါတည်းပဲနောက်တစ်ခါကျတော့အကြောင်းရင်းမရှိဘဲနဲ့ဖော်ထုတ်နိုင်သလားဒါကသတင်းခန်းမတွေရဲ့ကျမ်းမာရေးနဲ့တော်တော်သက်ဆိုင်ပါတယ်သတင်းခန်းမတွေရဲ့သတင်းခန်းမတွေဆိုတာလူတွေရဲ့ပြောဆိုနိုင်မှုပေါ်အခြေခံပြီးလက်ပတ်ရတာပါနော်ဒါတပိုင်းပေါ့ဟိုနောက်တစ်ခုကကြတော့ဗာလဲဆိုတဲ့ခါကြတော့ကျွန်တော်တို့ဒီသတင်းမီဒီယာလောကမှာကြည့်လိုက်မယ်ဆိုလို့ရှိရင်အခုကျွန်တော်တို့သိရတော့ဆိုလို့ရှိရင်အခုလိုမျိုးဒီဟိုအနောက်နိုင်ငံကနေပြီးတော့မှနိုင်ငံကြီးတွေရဲ့ဟိုဘယ်လိုပြောအခုအညီနဲ့လဲပတ်နေတဲ့အခုလိုမျိုး BBC လိုခါမျိုး VOA ခါမျိုးသူတို့သဘောထားတစ်မျိုးထားပြီးဆက်ဆံတာကြီးကျွန်တော်တို့တွေ့ရတယ်ပြောရမယ်ဆိုလို့ရှိရင်လေပြောရမယ်ဆိုရင်ကိုယ်နိုင်ငံတို့မှာ home grown လို့ခေါ်တဲ့ကိုယ်နိုင်ငံတို့မှာဘာမှကြောတော့နောက်ခံမရှိပဲပေါက်ဖွားလာတဲ့မီဒီယာဆိုလို့ရှိရင်ဒါသူတို့တွေကတမျိုးဆက်ဆံတာကိုကျွန်တော်တို့တွေ့ရတယ်။မြန်မာနိုင်ငံကအရေးကြီးဆုံးသတင်းဆိုရင်ကျွန်တော်ပြောပြမယ်။ဘယ်သတင်းကအရေးကြီးဆုံးလဲဆိုတဲ့အခါကျတော့အာဏာအရှိဆုံးလူကနေပြီးကျူးလွန်တဲ့ရာဇဝမှုကအရေးကြီးဆုံးပဲ။အဲ့ဒါဆိုရင်ဘာမှမေးခွန်းထုတ်စရာမလိုစစ်တပ်ကကျူးလွန်တဲ့တပ်ဖြတ်မှုတွေရက်ဆက်မှုတွေဖမ်းဆီးမှုတွေဒါတွေကအရေးကြီးဆုံးပဲ။ဒီဟာတွေနဲ့ပတ်သက်ပြီးတော့မဖော်ပြတဲ့သတင်းဌာနမျိုးဆိုတာကျွန်တော်အနေနဲ့သတင်းစာလုံးကကျွန်တော်မသတ်မှတ်ဘူးပြောရမှာဆိုလို့ရှိရင်လေ။ဆိုတော့ဟိုဒီလိုအနေထားရှိပါမြန်မာပြည်မှာရှိတဲ့အခြေအနေပြရနော်ဆိုတော့အခါကျတော့စစ်ကောင်စီကသူတို့ကိုဘယ်လောက်ထိကိုဝေဖန်တယ်လဲဆိုတဲ့အပေါ်မူတည်ပြီးတော့လဲတချို့အရာကဆက်ဆံကင်တွင်နေတဲ့အနေထားရှိပါတယ်
အဲ့တော့ဒီအခုကိုဆွေဝင်းတို့လိုဒီမြန်မာနောက်တို့ပေါ့နော်စစ်ကောင်စီရဲ့ဖိနှိပ်မှုကိုခံရတဲ့ဒီသတင်းမီဒီယာတွေရဲ့အခုလက်ရှိရပ်တည်နေရတဲ့အပိုင်းမှာအဓိကအခက်အခဲတွေအောင်ပါလဲရှင်
အဓိကအခက်ခဲတော့ပြောရမှာဆိုလို့ရှင်ဒါအာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာတဲ့ကျွန်တော်တို့တွေသတင်းလွတ်လပ်စွာယူခွင့်မရှိတဲ့ကိစ္စပဲကျွန်တော်တို့တွေခီးတွေသွားလို့မရဘူးနောက်ပြီးတော့လူတွေကိုဟိုလွတ်လပ်စွာမေးမြန်းခွင့်မရဘူးလူတွေက ဟိုအကြောက်တရားရှိကြတယ်ပေါ့နော်ဟိုဒီပုံမှန်အားဖြင့်အခြေအနေမှာကြောက်လဲကြောက်เสียကောင်းတဲ့အခြေအနေကိုကျွန်တော်ပြောရမှာဆိုလို့ရှင်ဆိုတဲ့အခါကျတော့အဲ့ဒီအခြေအနေမှာဟိုတည်င်းဟိုယူလို့မရတဲ့အခြေအနေကိုကျွန်တော်ရင်ဆိုင်ရတယ်နောက်ခီးတွေတွားလို့မရဘူးလွယ်တကူနဲ့ကျွန်တော်တို့ခီးတွားလို့မရတဲ့နေမြေတွေအများကြီးကိုကျွန်တော်တို့ဖြစ်ပေါ်လာတယ်ပေါ့နော်ဆိုတဲ့အခါကျတော့အခုဆိုလို့ရှင်စကိုင်းတိုင်းဒါမကွေးတိုင်းစင်မီတွေဟုန်းဟုန်းတောက်နေတယ်ကျွန်တော်တို့ဘယ်လောက်ထိတိုင်းတာဒီခီးတွားနိုင်တယ်လဲကျွန်တော်တို့မှာအများကြီးကိုကျွန်တော်တို့ဒီအကန့်အသတ်ရှိတယ်ပေါ့နော်ဆိုတော့ဟိုဒါတွေကိုကျွန်တော်ဘာလို့တစ်ခါကြလို့ရှင်စစ်ပွဲနဲ့မပတ်သက်ဘဲနဲ့တစ်ခါကြတိုင်းပြည်မှာအရေးကြီးနေတဲ့ကိစ္စတွေလည်းရှိနေပြန်တယ်ဥပမာအားဖြင့်ဒီကျုံပြုတ်မှုတွေလူကုန်ကူးမှုတွေလူတွေရဲ့ဘဝကိုဖျက်ဆီးပြစ်တာပြောရမှာဆိုလို့ရှင်လေနော်ဆိုတော့အဲ့လိုဟာမျိုးတွေလို့ဟိုကြောက်လည်းပဲကျွန်တော်တို့တွေကဘာဖြစ်လဲဆိုတော့ဟိုကျွန်တော်တို့တွေသွားပြီးတော့သတင်းမယူနိုင်တဲ့အခြေအနေတွေဖြစ်ပေါ်လာတယ်ပေါ့နော်နောက်တစ်ခါကျတော့ကျွန်တော်ခုလုံးကရေးခဲ့ဘူးတဲ့သတင်းတွေရှိပါတယ်။ဒါဒီဖုန်းကြောင်တချို့မှာတခါတည်းဟိုအမျိုးသမီးငယ်တွေစော်ကားမော်ကားလုပ်တဲ့ကိစ္စမျိုးတွေဒါမျိုးတွေကျွန်တော်တို့တွေသတင်းယူလို့မရတော့ဘူးပေါ့နော်။ဆိုတော့ဟိုဒီစစ်ပွဲအောက်မှာဆုံးရှုံးနစ်နာမှုတွေစစ်ပွဲနဲ့မဆိုင်တဲ့ဆုံးရှုံးနစ်နာမှုတွေကိုကျွန်တော်တို့တွေကဟိုသတင်းယူဝင်မရတဲ့အခြေအနေကပြောရမစင်ဒါကျွန်တော်တို့ဒီသတင်းတောက်တွေအတွက်လည်းဟိုဟိုအင်မတန်ဟိုဘယ်လိုပြောမလဲခက်ခဲတဲ့ကိစ္စဝန်းနေစရာကောင်းတဲ့ကိစ္စတစ်ခုဖြစ်တယ်လို့တည်သူလူအတွက်လည်းအင်မတန်ဝန်းနေစရာကောင်းတဲ့ကိစ္စပ
ါမြန်မာနောက်အိဒါဂျုတ်ကိုဆွေဝင်းကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းပြီးတော့မြန်မာဒီမိုကရေစီရေးရအစီအစဉ်ဖြစ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြခင်မှာတော့အဆီဇင်ဒုတိယပိုင်းကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။မတေချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။ကျက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရှင
် View American တန်ကနေ2023ခုနှစ်မေလ9ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိလိုင်းတူမီတာ3251နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်လေးမှာတော့ကမ္ဘာမြေမမီဒီယာမြင်ကွင်းကျယ်အမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီတဲကမှအရင်ဆုံးတော့ကမ္ဘာမြေမမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံမှာလျှက်စစ်မီပြတ်တောက်မှုတွေပြည်သူတွေစိုးစိုးဝါးခြုံတွေ့နေရပါတယ်ဒီလိုလျှက်စစ်မီပြတ်တောက်မှုတွေကမြန်မာနိုင်ငံစီးပွားရေးကိုဘလောက်ထိပြင်းပြင်းထန်ထန်ရိုက်ခတ်နိုင်ပါလဲသောမရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကန်တာကနေမတည်ငြိမ်မှုတွေအကြမ်းဖက်မှုတွေမူဝါဒအမှားတွေနဲ့လျှက်စစ်မီပြတ်တောက်မှုတွေဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါအခုတလောလျှက်စစ်မီဆိုးဆိုးရွားရွားပြတ်တဲ့အကြောင်းသတင်းတွေမှာဆိုရှယ်မီဒီယာတွေမှာအတော်လေးတွေ့နေရပါတယ်အထူးသဖြင့်ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာလျှက်စစ်မီပြတ်ချိန်များတာကြောင့်နေထိုင်စားသောက်ရေးတော်တော်အဆင်မပြေကတိလင်နာဖြစ်နေကြရပါတယ်မိလာလို့ကြပြားကြရထမင်းဦးထတဲ့ပြီးမဲ့သမင်းတို့မကြက်ခင်မီးပြတ်သွားတာမိလာလို့ရေထတင်ပေမဲ့ရေတိုင်ကြီးမပြည့်ခင်မီးပြန်ပြတ်သွားတာနှွေပူပူအောက်မှာအဲကွန်းဖွင့်မရတာကြောင့်တက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေဒုက္ခရောက်ရတဲ့အဖြစ်ပြက်တွေကြုံတွေ့နေရတာကိုကြားသိနေရပါတယ် AB 28ရက်နေ့ကဆိုရင်မင်္ဂလာတောင်ကျွန်းမြို့နယ်ကြည်တော်ရက်ွက်အမှာမိသားစုဝင်၄ဦးမီးပြတ်နေချိန်မှာအပူချိန်များချွေးထွက်လွန်ပြီး mume dari lihat wara itu, aye boh seyun di yare sura dari engu, miama platform news ma tu ya wara. Lolo zayang gumyo ye liasi mi cene gu, degong segamyo ni ma nitain tu uga aku lu biwa wara.
Yesu mi biras ni karo leja sini ni lina aja dekapi melu cinya tha wara. Mana guna yang ni sabi nilai dana ima piham sura tu boh. Pige ibre lazan ni ani biro ni bujuni dula ro wong asio rari pila biro. Leja sini sume mila jengi mama no. Ku mila lo temen celu cing. Cene ni piham piat dora di kana na pila re. Temen uru le piat jare. Mia le mama. Dini sune le mana nilai ni ani ti lalai piala ni mila jengi suju bang na nai lau pe ya re. ยาบ้าส่วนนี้แหละมีมาลายปูโลเอ็มยาจ้าวดูจีดูสูบสูเลยเอ็งแค่ไหนมาปูโลแต่ชิลูมัวลูเป็นแบบทว่าทายนี่จ้าเลยแค่สิมียาปูโลเป็นหนึ่งมังกุมตีโลมีเบจิงเนอร์จอดมีลาเรชิมามีเนลวาเรลูดูมีอันลูกจ้าโลเอ็งนั่งมีวันสวยลูสูบโลเบรกาจ้าเลยสูโลชัดเจนเปลี่ยนเปลี่ยวจ้าตัวเปลี่ยนโยที่เลี้ยงสิมีจังลูเรตโตโตข้าวยังนี่จ้าไป
เลี้ยงจะเสนอเรื่องมาให้ดูไปดูเป็นยังไงกูไม่ติดหรอกนายยังจะนายพูดมีอะไรจะพูดสุราลูเดบุเสด็จมีมีนิทานไหนมั้งสุราเลี้ยงเสร็จสวยเอ๋ยยาชีต้องสวยไหนเนี่ยบอกมาดีกว่ามูดีเนี่ยบ้างเลี้ยงจะมีปมมาไม่ยาวลงล่างสอนไม่ยาวสวยเอ๋ยสิว่าไอ้ลงงานเรื่องกูที่ไกลมาพิจารณาลูเดบุเสด็จกูเลยในใจเสียมาบ้าง เลี้ยงเสร็จมีปมมาไม่ยาวเองดีเจดัสสิ่งก็สาธุต้องสวยอะไรด้วยทั้งหมดกูจะเสียด้วยตัวละมาวะน่าสะใจนี่เนี่ยกงเจนน้องหนุ่มมาด้วยมาตัวละมาวะอาณาเตยสิ่งก็สิ่งละทั้งมานายเงี้ยจะยังงวยเจเนปาลาเรด้วยตัวกงหนุ่มกันตาบาร์เอดีเจดัสสิ่งเต้นด้วยนางกูเลยกันตาชอบชาบาร์เอถ้าจะดีเจดัสสิ่งชาบาร์บีเสียจีบีรอเฮียคลาบาร์เอเอเบรล่าสะใจ
ฟิโอเอ็ดจะมาได้ไงแสดงสิ่งจะเจ้าปูสุลาสุรเดรมาดีเจดัสสิ่งนู่นนี่จะลาเร่สิบยี่ล้านเนบีลูตลาเวมียารามยูเรชีเอลูพบยากระจุยยาบาร์เอเลี้ยงสิ่งนี้ปัตเตบีทุสานยาเดรนเดคุกูเล่ปีเบสปริงเย่มีดีสูสุยาวยาเปียชินเย่นาวกุเอสุรเดซังบามาดุยลายยาบาร์เอเอร่ากาโรสิกาวสิยานีเน่ปีดูลูรุสิกาเลี้ยงสิ่งจะอาเปียงเวจินเน่สุรเดจาวมา ว่าอีเอสีลูกคอเรยังคงเลี้ยงสิทธิ์อาเป็นกอบริชเย่เอบิลานเซตียนิกาทุบยันเจกุชิกันยีตาทาราบะเอริซังบามาเวอาณาเมตุอิงเกนเอเนริสุยาเลเทมาเลี้ยงสิทธิ์อาทุลงมัวเมกาวะตัวน้องชาวชิเกบิโรสิกองสิเลเทมาเมกาวะนัทเอาเดียดาทุลงไหนเนสิกองสิเลเทมาเลี้ยงสิทธิ์อาทุลงมูลีสังอาญาไก่นงกาโยจ้าตัวเรลูนั่นเช่นพบยาทาราดุยาบาร์เอ
เลี้ยงสัตว์มีจะเอาใจด้วยใช่ยังเอาอย่างจีเรมาสู้ท่านเองเอ็งเรื่องมูลงานด้วยเตี้ยซ่าสมูลงานด้วยบ่จู่แต่ยามูกาจีมาวันเองซาต้าสายลาเปียนสายไม่ดูกูจะปงในสายยีเกสยีตันสายสาเรลงานด้วยฮะอันนี้ว่าไม่เล็บปนัยโนบ่าวเลี้ยงสัตว์มีเรื่องกับเจ้าตัวเองคนนี้กันตัว กงเจสีเรียชาบาเจลเลกงเจสีเรียชาบาเจลเลตอกงเจนองเนตตอโลอากาเรตูดาวตัวเชมกายเดลงานวิกาเยสัยลงานวิกาเยสัยโนกงทั้งหลงมุริโยจ้าลงละเมรินยาลาบิโรลูเรหุงเวจ้าเซซาเรกุนเซโซโจเรสแตปเชปอลาบาร์เอแต่จะไรดาตรีธนากาปฏิปักษ์เรจ้ากับยมาสีวายฮะ สุดแรกสุดลานีบีโลกบ้าแบบเสียงข้าจ้าก็กูกับยีตาราบะนัทเอาหน้าสัตว์ต้องคุณมาเนี่ยมาสีวายฮะต้องอยากให้น้องดูแลแม่ลูกมีอะไรในมือแม่จะเจ็บแบบเช่นปอนี่แหละจำพามูเร่เลี้ยงเสือสวยเอ็มลงล่างมูเร่มาอยู่เนี่ยมูวาราเรจ้าเนี่ยมาสีวายก็จีเจที่กายพิเศษเสียบีโลลูมูเย่เนี่ยนายเงี้ยมาดีเงี้ยมูเร่ก็ต้องกันเนี่ยเช่นมูเร่เช่นปอลานายเนี่ยโลกบ้าแบบเสียงข้าจ้ามาพบยาทาร์เอโลไรจ้าก็ยีตาทาวาร์เอ
นายงานด้วยมาไม่ดีไม่ยิ่งพี่นี่ละสิบวัยสูงอยู่จ้าเส้นนี่ละนายงานยังนิ่มอยู่หน้ามือด้วยตีตีตาตาจ้าเส้นตัวละจ้างวยดามบุสามดันจ้าเส้นนี่ละลงจมูกไม่ชีโร่รารุยฮะสิทธะกับอาณาเต็มบีนับพี่ปอลาร์เอจูเซตุยบะอะคุโรเต็มบีมาสิบวัยจ้าเดจ้าเส้นนี่เจย์เต็มบีเวงวยจ้าเส้นนี่เจย์มาสิกองสิฮะสิ่งต้องเสียกุโรงาเสียกันนุ่มโตมีเงเรลุสูบาร์เอณท่านเสด็จณท่านเสด็จลีบันดานเนี่ยมา อายุนี่ก็เด็กจังวิบิลียันนัทเอาหนีบาตัวมีลายบีจังวิบิลียันอาจารย์ชาวยาที่ตั้มมาทาร์เอลู VOA ရဲ့ AB 17ရက်နေ့သတင်းမှာဖော်ပြထားပါတယ်။လက်ရှိမြန်မာစီးပွားရေးအခြေအနေနဲ့2023အလားအလာနဲ့ပတ်သက်ပြီး US Indo-Pacific Command မှာစီးပွားရေးအကြံပေးလုပ်ခဲ့တဲ့ဒေါက်တာမီမီဝင်းဘတ်ကတော့အခုလိုပြောပါတယ်။ဒီနှစ်ဆန်းမှာမဲအောင်လှိုင်ကပြောတယ်။စီးပွားရေးတိုးတက်တယ်လို့စီးပွားရေးတိုးတက်တယ်ဆိုတာကိုသူကိုယ်၌ကယုံကြည်တယ်ဆိုရင်တော့ဒီလူဟာဘာမှအယူရှင်းမရှိတဲ့လူပေါ့နော်။ Indicators တွေညွန်ကိန်းတွေကိုပြန်ကြည့်လိုက်ရင်စီးပွားရေးကောင်းနေရင်လူတွေကနိုင်ငံကြဘာလို့ထွက်ကြမှာတော့စီးပွားရေးကကောင်းနေရင်လူငယ်တွေ productive age အလုပ်အကောင်းဆုံးလုပ်နိုင်တဲ့အရွယ်တွေနိုင်ငံကနေထွက်သွားတဲ့ဆိုကြဲကဒီ economy ကြီးကစီးပွားရေးကန္တာကြီးကဘယ်လိုလုပ်ဆက်သွားနိုင်တော့မှာတော့အဲ့ဒါကိုမသိတဲ့လူတယောက်ကအုတ်ချုပ်နေသမျှကာလပတ်လုံးမြမစီးပွားရေးကဘယ်လိုမှပြန်ပြီးတော့တိုးတက်မှာမဟုတ်ပါဘူး recover ဖြစ်မှာမဟုတ်ဘူးလို့မြစ်စီမသတင်းဌာနရဲ့မြမစီးပွားရေးလက်ရှိအခြေအနေနဲ့2023အလားအလာပေါ်ပညာရှင်သုံးသက်ချက်မှာထောက်ပြပြောဆိုထားတာတွေ့ရကြောင်းပါခင်ဗျာ
ကမ္ဘာမြေမာမီဒီယာမြင်ကွင်းအစီအစဉ်ကိုပြည်သွင်းနိုင်ငံအလိမ္မာနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email နဲ့ပေးပို့နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ကို Facebook Messenger ကနေလည်းတစ်ဆင့်ဆက်သွယ်နိုင်ပါတယ်မကြခင်မှာတော့ကျွန်တော်တို့မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်မှာတော့အခုတော့မြင်ကွင်းကျယ်မတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုရမှာပါဆရာနာသိမ့်မှုအလွန်လက်နက်ကင်ပြိပခါတွေကြောင့်ပြည်တွင်းစစ်ပွဲဒုက္ခတဲ့အရေးတွက်ကနှစ်တန်းခွဲကျော်ရှိလာခဲ့ပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မတ်စုမှာနိုင်ငံအနှံ့လက်နက်ကင်ပြိပခါအခြေအနေတွေကိုအချက်အလက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
စစ်အာဏာသိမ်းမှုအလွန်နှစ်နှစ်ကျော်အတွင်းလက်နက်ကင်ပြည်ပခါတွေကြောင့်ပြည်တွင်းစစ်ပြေးဒုက္ခတွေနှစ်တန်းခွဲကျော်ရှိလာပါပြီ။အာဏာမသိမ်းခင်ကပြည်တွင်းမှာစစ်ပြေးဒုက္ခတွေ၄သိန်းကျော်ရှိခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာတွေအပါအဝင်ဒုက္ခတွေတစ်တန်းထက်မနည်းကလည်းနေဆက်ဖြတ်ကျော်ထွက်ပြေးတိမ်းရှောင်နေကြရတာပါ။ဒါကြောင့်အခုဆိုရင်ပြည်တွင်းပြည်ပစစ်ပြေးဒုက္ခတွေ၄ရက်သမားနှစ်တန်းကျော်ရှိလာပါပြီ။ခုနှစ်အတွင်းစစ်ပြေးဒုက္ခတဲ့အရေးအတွက်ကစံချိန်တင်တိုးလာခဲ့ပါတယ်။ပထမ၄လအတွင်းမှာပဲစစ်ပြေးဒုက္ခတဲ့9သိန်းနီးပါးတိုးလာခဲ့တာပါ။ဒါဟာအာဏာသိမ်းမှုအလွန်စုစုပေါင်းပမာဏရဲ့25ရာခိုင်နှုန်းကျော်ရှိနေပါတယ်။အခုနှစ်မတ်လ10လထဲမှာပဲစစ်ပြေးဒုက္ခတဲ့9သိန်းခွဲကျော်တိုးခဲ့ပြီးအများဆုံးဖြစ်ပါတယ်။ဒီလိုစစ်ပြေဒုက္ခတွေအများဆုံးကစကိုင်းတိုင်းမှာရှိနေပါတယ်။အာဏာသိမ်းမှုအလွန်တိုးလာတဲ့စစ်ပြေဒုက္ခတွေစုစုပေါင်းရဲ့ထဝက်ကျော်ဟာစကိုင်းတိုင်းကဖြစ်ပါတယ်။နေရက်ကစွန့်ခွာထွက်ပြေးရသူ 1.3 တန်းကျော်ရှိပြီးတနိုင်ငံလုံးမှာအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကမကွေးတိုင်းဖြစ်ပြီးလူဦးရေ 3,200 ကျော်စစ်ပြေးရှောင်နေရတာပါ။ဆောက်ချုပ်ရေးကြီးညာပြီးတဲ့နောက်ပိုင်းစကိုင်းတိုင်းကခင်ဦးမြို့နယ်မှာစစ်ပြေးဒုက္ခတွေအများဆုံးတိုးလာခဲ့ပါတယ်။နှစ်လကျော်အတွင်းဆောက်ချုပ်ရေးမြို့နယ်တွေထဲက16မြို့နယ်မှာစစ်ပြေးဒုက္ခတွေတိုးလာခဲ့ပါတယ်။နေရက်ကစွန့်ခွာထွက်ပြေးရတဲ့လူ3သိန်းခွဲကျော်တိုးလာခဲ့တာပါ။အဲ့ဒီအထက်စကိုင်းတိုင်းခင်ဦးမြို့နယ်မှာ1သိန်းကျော်တိုးခဲ့ပြီးအများဆုံးဖြစ်ပါတယ်။
မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာရဲ့မြင်ကွင်းကျမတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။မကြခင်မှာတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီမတိုင်ခင်မှာတော့မြန်မာပြည်မှာပေးစာကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မအီတနာကျော်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ရွေးဖွဲသူဖွဲ့သားအားလုံးတက်ရှိကျမ်းမာကြပါစေ။ကျွန်တော်လှမောင်သိန်းကနေအမြဲဆုတောင်းမေတ္တာပို့ပေးနေပါတယ်။မြမပြည်ကြီးလည်းအမြဲဆုံးငြိမ်းချမ်းပါစေလို့ဆုလာတဲ့သရရှင်ကုလမောင်က
VOA အပါအဝင်ပြည်ပသတင်းဌာနတွေအပြင်အမှန်တရားပဲရည်တည်ပေးနေတဲ့သတင်းဌာနတချို့ရှိနေလို့လဲကျွန်တော်တို့မြမပြည်သူလူထု90ရာခိုင်နှုန်းကညံပွင့်နာရှင်းကုန်ကြတယ်။ဗက်မလိုက်သတင်းသမားတွေရဲ့ကျေးဇူးကြောင့်သာဖြစ်ပါတယ်။အထူးကျေးဇူးတင်ပါကြောင်းခင်ဗျာ။အမေစုကျမ်းမာလို့အမြန်လွတ်မြောက်ပါစေ
။နောက်ကြည့်မယ်ဆိုတဲ့တော်ရရှင်ကတော့ VOA Bemis ကိုအမြဲတမ်းအားပေးလျက်ရှိပြီးတော့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးနဲ့ကျမ်းမာချမ်းသာကြပါစေလို့ဆုတောင်းပေးလာပါတယ်။သူကရက်ဆွဲအချိန်လေးထည့်ပေးဖို့တောင်းဆိုပါရစေတဲ့။ဟုတ်ကဲ့ပါရှင်။ဒီတော်ရရှင်ပြောလို့ကျမတို့သတင်းတွေကြေညာတဲ့အခါမှာရက်ဆွဲထည့်ထားပေးပါတယ်နော်။ထည့်မထားပေးတာတွေ့ရင်လည်းပြောစီခြင်းပါတယ်ပြင်ဆင်ပေးပါမယ်ရှင်။ဆိုရတာဆိုတဲ့တော်ရရှင်ရေးလာတဲ့စာကိုလည်းဆက်ပြီးဖော်ပြပေးကြပါရစေ
။ကျေးဇူးပါ။ကျွန်တော်စာပို့လိုက်တာအခုစာပြန်အကြောင်းကြားပေးတာကျေးဇူးပါ VOA ။ကျွန်တော်ကိုဖုန်းနံပါပို့ခိုင်းတာဖုန်းပြောရင်လုံခြုံမှုမရှိလို့စိုးရင်လို့ပါ။အချိန်လေးကတဖြည်းဖြည်းဆိုးလာနေပါတယ်။ကျွန်တော်သတင်းသမားမဟုတ်ပါဘူး။ဒါပေမဲ့ပြည်သူတယောက်အနေနဲ့တစ်ဖက်တစ်လမ်းကသတင်းပို့ခြင်းလို့ပါ။မြန်မာပြည်သူပြည်သားတွေဟာ VOA နဲ့ပြည်ပသတင်းဌာနတွေကိုတော့လိုက်တောင်ပေးခွင့်မရှိတဲ့ကန့်သတ်ခံတွေပါ။စာကလည်းမတက်ခဲလို့အရာရာနောက်ကျပါလေစစ်ဆူရကနောင်လာမဲ့အနာကက်ကလေးတွေအတွက်တော့ဆူညောက်ခလုတ်ပါပဲ
ဟုတ်ကဲ့စာရေးတာကျေးဇူးတင်ပါတယ်ရှင်စာရေးကိုကျွန်မမြန်မာပြည်ကပေးစာများအစီအစဉ်ကနေတနင်္ဂနွေနေ့တိုင်းအခွင့်အသင့်တယ်လို့ဖော်ပြပေးနေပါတယ်နော်ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရရှိနေ VOA ကိုရေးလာတဲ့စာရည်တွေမှာနေ့စဉ်ကြည်လည်ရပေါ်မှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေမိကွန်းနေရေးလာကြတာတွေရှိပါရဲ့နော်။ရာဇဝတ်ကြီးပေါ့မ905ကကြီးရာပြည်တံကြခံနေရတဲ့အကျဉ်းသားအကျဉ်းသူ2000ကျော်ကိုမေလ3ရက်နေ့မှာစစ်ကောင်စီကပြန်ပြီးတော့လွှတ်ပေးလိုက်ပါရဲ့နော်။ဒါနဲ့ပတ်သက်ပြီးတော့ရေးလာတဲ့သရရှင်တယောက်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးကြပါမယ်။သရရှင်အောင်ပဒန်းဖြစ်ပါတယ
်မင်္ဂလာပါ VOA ကျွန်တော်ကအောင်ပဒန်းမှာ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးနေကောင်းကျန်းမာကြပါစီလို့အရင်ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်မေလာ3ရက်နေ့ကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာနဲ့ပတ်သက်ပြီးကျွန်တော်မြင်လာလေးပြောချင်လို့ပါဗျာနိုင်ငံရေးအကျဉ်းသားများလွတ်မြောက်လာတာကိုတော့မိသားစုတွေနဲ့ထပ်တူဝမ်းသာပါတယ်အခုလိုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာကတရုတ်နိုင်ငံသားရဲ့ဝင်ကြီးကြောင့်လည်းမဟုတ်ပါဘူးကုလအတွေ့အမှုရဲ့အထူးကိုယ်စားလှယ်နိုလင်းဟေစာကြောင့်လည်းမဟုတ်ပါဘူးအာဆီယံရဲ့ဖိအားကြောင့်လည်းမဟုတ်ပါဘူး EU နဲ့ US တို့ရဲ့ဖိအားကြောင့်လည်းမဟုတ်ပါဘူးကစုံလာပြီးကြောင့်လည်းမဟုတ်ပါဘူးစစ်ကောင်စီသဘောထားကောင်းလို့လည်းမဟုတ်ပါဘူးအဓိကအကြောင်းရင်းကကုန်စည်နှုန်းအရန်ကြီးလာလို့ပါထောင်ထဲမှာကျွေးမထားနိုင်တော့လို့ပါအဲ့ဒါလို့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးလိုက်လို့စစ်ကောင်စီကိုကျေးဇူးတင်မယ်လို့မထင်လိုက်ပါနဲ့ဝေးသေးဒါတွေကသူတို့လုံနေကြကလေးကွက်တွေပါမြမပြည်ကြီးမြ мян ငိမ့်ချမ်းပါစေဗျာကျေးဇူးတင်ပါတယ်
စစ်ကောင်စီကတော့ဒီမေလ3ရက်နေ့မှာကြားရောက်တဲ့မြန်မာပြည်ကရင်ရကစုံလားပြည်နဲ့ဗုဒ္ဓနဲ့အထိမ်းမဲဖြစ်တဲ့ခုလိုမျိုးလွတ်ငြိမ်းချမ်းသာခွင့်ပေးလိုက်တာလို့ပြောထားပါတယ်။ဒီသရရှင်ပြောသလိုမြန်မာနိုင်ငံမှာကုန်စည်နှုန်းတွေအထူးကြီးမြင့်နေတာတော့လည်းမှန်ပါရဲ့နော်။ဒီကုန်စည်နှုန်းတွေကြီးမြင့်တာကမြန်မာလူထုတော်တော်များများနဲ့နေ့စဉ်တွေးကြုံခန်းစားနေရတာဖြစ်ပါလိမ့်ရှင်။ ုဆက်ပြီးတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားခြင်းပါလေမြန်မာနိုင်ငံမှာအလုတ်လျှောက်ရတာတချို့နယ်မြေတွေကသူတွေအလုတ်ရောက်ဖို့လုံးလုံးအခွင့်အလမ်းမရှိပါဘူးဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးခြင်းပါလေသောရရှင်စီသူထွန်းဖြစ်ပါလေ
ကုမ္ပဏီတိုင်းလူလူငါမြင့်ဆောင်ဆိုလို့ရှိရင်အင်တာဗျူးတော့မှမခေါ်ပါဘူးကျွန်တော်ဆိုလို့ရှိရင်လေးလာရှိပြီအလုတ်တွေလျှောက်နေတာကုမ္ပဏီကြီးတစ်ခုဆိုရင်အင်တာဗျူးဖြည့်တယ်ဒုတိယအင်တာဗျူးလာဖို့ထပ်ချင်းပြီးတော့ညကျဖုန်းနဲ့အစည်းအဝေးရှိလို့အင်တာဗျူးရက်ပြန်ပြောမယ်ဆိုပြီးတော့အခုထိပြန်ကိုမဆက်သွယ်ပါဘူးအင်တာဗျူးချိန်မှာခေါ်ရင်လဲမလုပ်ခဲ့လဲဆိုတာဒက်မီတာမျိုးတွေရှိပါတယ်ကျွန်တော်တို့ဒီတိုင်းကအများဆုံးပါပဲတော်လိုင်းကြီးလှုပ်ရပြီးတော့ဘွိုက်ကောက်လှုပ်ခံနေရတာအိမ်မဲပြန်ရတော့မလားတော့မှစဉ်းစားမိပါတယ
်စစ်ကောင်စီတပ်တွေအထူးပြစ်မှတ်ထားတိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့အညာအရက်တွေဖြစ်တဲ့အမှတ်ပုံတွေအမှန်ငါးမြင်းဆောင်နဲ့စတဲ့ဒေတာတွေကဆိုရင်အလုတ်ရှာလို့တော့မရပါဘူးလို့ဒီတော်ရရှင်သူရဲ့အတွေ့အကြုံကိုရင်ဖွင့်လာတာဖြစ်ပါလေရှင်။အခုဆက်ပြီးတော့မြောက်ရီကရေးလာတဲ့တော်ရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းဖော်ပြပေးကြပါမယ်။တော်ရရှင်အောင်ဟင်းဖြစ်ပြီးတော့သူတို့မြောက်ရီမှာနိုင်ငံကူးလက်မှတ်လျှောက်ထားတာတော်တော်ကြာလာခဲ့ပါပြီ။အခုဒီဘာမှတုံ့ပြန်မှုမရသေးပါဘူးဆိုပြီးတော့အခုလိုရေးလာပါတယ်
။ကျွန်တော်မြောက်ရီမှာပတ်စပို12လပိုင်းကသွားလုပ်တာဆလစ်ကင်ဆောင်ပြီးတော့ထုတ်ပေးမဲ့နေ့ကိုစောင့်နေကြတာအခုဆို4လပိုင်းအကုန်ကိုရောက်လာခဲ့ပါပြီ။ရန်ကုန်ရုံးကိုသွားမေးတော့လည်းမထုတ်ပေးသေးဘူးမသိဘူးအမျိုးမျိုးပြောကြပါတယ်ကျွန်တော်တို့လိုဘွားတူတွေအများကြီးမျောလင့်ချက်ပျောက်နေရပါတယ်ပြန်လျှောက်လို့လည်းမရဘာမှလုံးမရဖြစ်နေတာကိုဈားတွေကလူလိန်တွေကလည်းအမျိုးမျိုးဖုံဖုံကွက်ဆင်ပြီးတော့လိန်နေကြပါသေးတယ်အောက်ခြေမှာအမျိုးမျိုးအခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်ဒီကြောင်းအောင်နဲ့ပတ်သက်ပြီးတော့နေပြည်တော်ကိုလည်းစာရီတင်ထားကြပါတယ်ကုန်းကြစိတ်ဒေသတိုးတိုးလာပြီးဘာမှမထူဖြစ်နေလို့လူကြီးမင်းတို့ကနေတဆင့်ပြောဖို့ကြိုးစားတာပါမြန်မာနိုင်ငံမှာရှိနေတဲ့လူတိုင်းဟာနေရာအမျိုးမျိုးကနေပုံစံမတူညီတဲ့စိတ်ဒုက္ခကိုစီနဲ့နေစဉ်ရင်ဆိုင်ဖြတ်သန်းနေကြပါတယ်ကျေးဇူးပြုပြီးအကြောင်းမှန်တစ်ခုပေါ်ပေါက်အောင်ကူညီပေးဖို့မြဝတီဆလစ်သမားအလုံးကိုစားတောင်းဆိုအပ်ပါတယ်ဗျာကျေးဇူးပ
ါဟုတ်ကဲ့ပါဒီလိုမျိုးပတ်ဆော့လျှောက်ထားပြီးတော့မရပါဘူးဆိုတော့မြဝတီကအစာရေလာတာသူတယောက်တည်းမဟုတ်ပါဘူးเนาะလို့စားရကျွန်တော်တို့ Messenger မှာတော်တော်များရရှိပါတယ်အခုတစ်ဆောင်ကိုဖော်ပြပေးလိုက်တာဖြစ်ပါတယ်ရင်ဖွင့်လာတဲ့သောရရှင်နေထဲမှာနောက်ထပ်သောရရှင်တယောက်ကတော့ရန်ကုန်တိုင်းကဖြစ်ပါတယ်သူကတော့လမ်းပေးမီးတိုင်းမီးပြန်နေလို့ပြင်ပြဖို့ EPC ကိုဆက်သွယ်အကြောင်းကြားခဲ့ပါတယ်တဲ့
မရန်ကုန်ခွဲစံအင်းစိန်လမ်းမကြီးပေါ်ကလမ်းမီးတွေကမတ်လကတည်းကပြက်နေတာဒီကနေ့အထိပါပဲတခိုးတွေလည်းမီးပြက်နေတာကိုအခွင့်ကောင်းယူပြီးစပိန်တွေဘေးရွက်ဆိုင်ငယ်တွေနဲ့အဖွဲလိုက်ဒါမှမဟုတ်ဦးချင်းတယောက်ချင်းပါခိုးယူတောင်းကြနေလို့မရန်ကုန်မြို့နယ် EPC အရေးပေါ်ဌာနကို3ချိန်4ချိန်လောက်အကြောင်းကြားတာလည်းမရပါဘူးလာလည်းမပြင်းအကြောင်းကြားတာကိုတောင်းကိုယ်တိုင်ဝယ်တတ်ဖို့ပြောပါတယ်ခစ်ပြက်စီးပွားရေးပြက်အခက်ခဲဖြစ်နေတာကြောင့်မီးလုံးလဲဝယ်မတက်နိုင်ဘူးလို့ပြန်ပြောတော့ဒါဆိုနောက်ကိုမီးပြက်တာတွေကိုအကြောင်းမကြပါနဲ့လို့မချေမငံပြန်ပြောပါတယ်ဒီတော့လဲဆင့်အာနာရှင်ခင်မှာမီးပြက်တာကိုခဏခဏအကြောင်းကြားလို့တာဝန်ဝတ္တရားနှောက်ရက်တယ်ဆိုတာတရားစွဲဆိုခံရမလားဆိုပြီးမပြောရတော့ပါဘူ
းအကောင်းတော့မဖော်ပြပါနဲ့ဆိုရဒီတော့ရှင်ဒီ EPC ကိုလမ်းမီးတိုင်းအကြောင်းဖုံးဆက်ပြောတော့ကိုယ့်ဘောက်ကိုဝယ်တက်ဖို့ပြန်ပြောလို့ဒီအကြောင်းလေးကိုအများသိအောင်လို့ဝေမျှလာတာဖြစ်ပါလေရှင်။သရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီညဒီမှနဲ့ရက်ချင်ပါတယ်เนาะ။အလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့သစ်တွေမကြခင်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာ မြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းသွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မိုင်းမပေးစာကဏ္ဍကိုမဟိတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ဒီနေ့ညအတွက်နောက်ဆုံးကြံရှိတဲ့အပတ်စဉ်ကဏ္ဍဖြစ်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဘူဂေးရီးယားနိုင်ငံကဒီအัลထရာမာရသွန်ခီးရှေမာရသွန်အပြေးသမားတစ်ယောက်ဟာလူငယ်တွေမူရစေဆွဲလမ်းမှုကိုဖျက်တောက်ရမှာကူညီဖို့ရမုံငွေရှာတဲ့အနေနဲ့15ရက်ကြာဖန်ပုံးတဲ့နေပြနေရပါတယ်။ဣသရေးနိုင်ငံကအစားအသောက်စွန်ဦးတီထွင်တဲ့ကုမ္ပဏီတစ်ခုက 3D ပရင်တာနဲ့ထုတ်ပြီးတော့အစင်းနဲ့ချက်လို့ရတဲ့ငါးအသွာအသားလွာမျိုးကိုတီထွင်ဖန်တီးလိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ညံ့နဲ့မခင်ဖြူတွေတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဘူဂေးရီးယားနိုင်ငံမြို့တော်ဆိုဖီယာမှာအัลထရာမာရသွန်လို့ခေါ်တဲ့ခီးရှေမာရသွန်အပြေးသမားတစ်ယောက်ဟာလူငယ်တွေမူရစေဆွဲလမ်းမှုပြဿနာဖျက်တောက်ရမှာကူညီဖို့ရန်ပုံငွေရှာတဲ့အနေနဲ့15ရက်ကြာဖန်ပုံးနဲ့နေပြခဲ့ပါတယ်။ Krasi Gorkiev ဟာဆရာတက်ကြွပွဲရစကားပြောဆိုတဲ့သူလည်းဖြစ်ပရိဒသမားတစ်ယောက်လည်းဖြစ်ပြီးတော့ကမ္ဘာတစ်ဝှမ်းခီးရှေမာရသွန်ပြိုင်ပွဲအခု30လောက်မှဝင်ပြန်ခဲ့တဲ့သူဖြစ်ပါတယ်။ဖန်ပုံးနဲ့ဝင်နေပြတဲ့အကြောင်းကတော့သူ့ဘာသာသူစမ်းသက်တဲ့သဘောသူ့ရဲ့ခန္ဓာကိုယ်ကိုရောစိတ်တက်ပိုင်းကိုပါစမ်းသက်တဲ့သဘောအနေနဲ့ဝင်နေပြတာဖြစ်ပြီးအသက်18နှစ်အောက်ကလေးငယ်တွေအတွက်ဝိစီဝါအရက် digital social media နဲ့စွမ်းအဖြစ်အချို့ကြီးစတဲ့စွမ်းလမ်းမှုတွေကိုဖျက်တောက်ဖို့ရန်ပုံငွေရှာပေးဖို့အတွက်လည်းဖြစ်ပါတယ်။ဖန်သားပြင်သုံးဘက်ကာယံချားတဲ့ဒီဖန်ပုံးကိုဆိုဖီယာမျိုးကမျိုးသားရည်ကျေးမှုပြတဲ့ရှင်မှာချထားတာဖြစ်ပြီးတော့အဲ့ဒီအချိန်မှာအပြေးလေးကျင်းတဲ့ဆက်နဲ့အိပ်ရာလေးတစ်ခုလည်းပါပါတယ်။ဧပြီလ30ရက်နေ့ကစခဲ့တဲ့ဒီစမ်းသပ်မှုမှာ Grokif ဟာစာအုပ်တွေ၊ကွန်ပျူတာတွေ၊ဖုန်းတွေနဲ့လုံးဝထိတွေ့မှာမဟုတ်ပဲအများပြည်သူတွေကတော့ဒီနေ့ကိုနိုင်ရွက်လောက်စကားပြောမှာဖြစ်ပါတယ်။2019ခုနှစ်တုန်းကလည်း Grokif ဟာဘူဂေးရီးယားမြောက်မက်ဆီဒိုနီးယားနဲ့အယ်ဘေးနီးယားနိုင်ငံတွေကိုဖျက်ဆီးပြီးမိုင်ပေါင်း946မိုင်ပြေးခဲ့ပြီးလူတွေဆက်သွယ်ရေးကောင်းမွန်စေဖို့လမ်းတွေပိုကောင်းအောင်ဆောက်ဖို့အစိုးရတွေကိုတိုက်တွန်းခဲ့ပါသေးရဲ့ရှင
်။ဒီဂရီးနိုင်ငံကအစားအသောက်စွန့်ဦးတည်ခွင်တဲ့ကုမ္ပဏီတစ်ခုက 3D ပရင်တာနဲ့ထုတ်လုပ်ပြီးအစင်သစ်ချက်လို့ရတဲ့ငါးအသားလွှာတစ်မျိုးကိုတည်ထွင်လိုက်ပါတယ်။ Israel Stakeholder Food Company နဲ့စင်ကာပူအခြေစိုက်ဥမာမီမီးကုမ္ပဏီတို့ပူးပေါင်းပြီးတလိမ့်ဆန်ကရတဲ့ဆဲတွေကိုဓာတ်ခွဲခန်းထဲမှာမွေးမြူပြီးဓာတ်ခွဲခန်းထဲမှာပဲထုတ်လုပ်ခဲ့တာပါကြက်သားနဲ့အမဲသားတွေကိုဓာတ်ခွဲခန်းမှာထုတ်လုပ်နေကြပြီဖြစ်ပေမဲ့လည်းပင်လယ်ဇာတစ်မျိုးဖြစ်တဲ့ငါးလိုမျိုးအသားကိုထုတ်လုပ်တဲ့ကုမ္ပဏီကတော့နည်းနည်းပဲရှိပါတယ် Grouper ဆိုတဲ့ငါးကရတဲ့ဆဲတွေကိုသုံးပြီးထုတ်လုပ်ထားတဲ့ဒီငါးအသားလွှာဟာပင်လယ်ထဲကဖမ်းမိတဲ့ငါးတွေလိုပဲအရသာရှိအောင်ဖန်တီးထားပြီးစင်ကာပူနိုင်ငံမှာနောက်တင်မှာစတင်ရောင်းချနိုင်မှုမျှော်မှန်းထားပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံတွေမှာလည်းရောင်းချခွင့်ရဖို့ခွင့်ပြုချက်ဆောင်ဆိုင်နေပါတယ်။အခုလောလောဆယ်မှာတော့ဓာတ်ခွဲခန်းကထုတ်လုပ်တဲ့ငါးအသားလွှာဟာပုံမှန်ပင်လယ်ဇာတွေထက်ဈေးကြီးနေသေးပြီးငါးအသားလွှာထုတ်လုပ်တဲ့နေရာမှာအပင်ကရတဲ့ပစ္စည်းတွေကိုရောပြီးသုံးနေရပါသေးတယ်။ဒါပေမဲ့လည်းဒီအသားကိုထုတ်လုပ်တဲ့လုပ်ငန်းစဉ်ကပွင့်လင်းမြင်သာမှုရှိသလိုတန်ရှင်းပြီးပရိဇီဝဆေးတွေကနေလုကင်းသလိုသဘာဝပတ်ဝန်းကျင်ကိုလည်းထိခိုက်မှုနည်းစေတယ်လို့ stakeholder food company အကြီးအကဲကပြောပါတယ်။နောက်အနာဂတ်မှာလည်းငါးအသားလွှာတွေအပြင်ငရှိနဲ့တခြားမျိုးတုံးပျောက်ကွယ်တော့မယ့်အန္တရာယ်ရှိနေတဲ့တတ္တဝါအကောင်၃မျိုးလောက်ရဲ့အသားတွေကိုလည်းဓာတ်ခွဲခန်းမှာထုတ်လုပ်ဖို့ရှိနေပြီးစားသုံးသူတွေအနေနဲ့ဈေးကိုမကြည့်ပဲအရသာနဲ့သဘာဝပတ်ဝန်းကျင်အပေါ်ထိခိုက်မှုရှိမရှိအပေါ်မှာအခြေခံပြီးဓာတ်ခွဲခန်းအသားကိုရွေးချယ်ဖို့မျှော်လင့်တဲ့အကြောင်းစင်ကာပူအခြေစိုက် ်ဦးမမီမိကုမ္ပဏီအကြီးအကဲကပြောပါရယ်ခင်ဗျာ
။မေဂန်ပြောစုအနောက်ဗဂျီးနီးယားပြည်နယ်ကတောက်အုပ်ကြီးတယောက်ဟာအမိုက်ပုံဖွင့်လိုက်တဲ့အခါဝက်ဝင်အမဲတကောင်ထွက်လာတဲ့အတွက်လန့်သွားခဲ့ရပါတယ်။နီကိုလက်စ်ခရိုင်ပညာရေးယုံကထုတ်ပြန်ခဲ့တဲ့လုံခြုံရေးကင်မရာကဗီဒီယိုမြင်ကွင်းအရစီလာမူလာတဲ့ကျောင်းကတောက်အုပ်ကြီး James Marsh ဟာအမိုက်ပုံကိုဖွင့်လိုက်တဲ့အချိန်ဝက်ဝင်ကလည်းထွက်လာပြီးနှစ်ယောက်လုံးလန့်သွားခဲ့တာပါ။ဘောမင်ကတစ်ဖက်ကိုပြေးပြီးကြောက်ဆရာကြီးကလည်းတခြားတစ်ဖက်ကိုပြေးသွားပါတယ်။ကန်ကောင်းတာကတော့နှစ်ယောက်လုံးဗာတန်ရမှမရခဲ့ပါဘူးရှင
်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပြီးခဲ့တဲ့အပတ်ကကျင်းပခဲ့တဲ့မက်ထရိုပိုလီတန်အမှုပညာပြတိုက်ရဲ့ Met Gala ပွဲမှာထူးခြားတဲ့အကြောင်းဝတ်စုံတွေအကြောင်းတင်ဆက်ပေးပါမယ်။ Costume Institute ရဲ့နှစ်စဉ်ဖက်ရှင်ပြပွဲဖွင့်ပွဲအနေနဲ့လည်းလုပ်တဲ့ဒီပွဲမှာဒီနှစ်အတွက်ခေါင်းစဉ်ကတော့ရှန်နန်နဲ့ဖန်ဒီတို့လိုနာမည်ကျော်အမှတ်တံဆိပ်တွေမှာဖန်တီးမှုဒါရိုက်တာအဖြစ်တာဝန်ယူခဲ့တဲ့ဂျာမန်ဖက်ရှင်ဒီဇိုင်နာကာလာဂါဖဲလ်ကိုဂုဏ်ပြုတဲ့ဝတ်စုံတွေဝတ်ဆင်ပြီးတက်ရောက်ကြဖို့ဖြစ်ပါတယ်။အဲဒါကြောင့်တရုတ်ဆောင်ဂျာရက်လက်တူကကာလာဂါဖဲလ်ရဲ့အချစ်ဆုံးကြောင်ချွတ်ပေးအဖြစ်ကြောင်ဝတ်စုံကြီးဝတ်ဆင်ပြီးတက်ရောက်ခဲ့ပါတယ်။ဒီကြောင်ကြီးဟာမျိုးလုံးအပြာရောင်နဲ့အဖြူရောင်အမွှေးပွားကြောင်ကြီးဖြစ်ပြီးဗမာကြောင်မျိုးနွယ်ဝင်ဖြစ်ပါတယ်။ကြောင်လိုဝတ်ဆင်လာသူနောက်တဦးကတော့American Rap အဆိုတော့လိုဂျာကက်ဖြစ်ပါတယ်။သူကလည်းအကြောင်းပုံစံအဖြူရောင်ဝတ်စုံကြီးကိုဝတ်ဆင်လာပြီးလက်သေးတွေနဲ့နှာခေါင်းတွေကိုလည်းကြောင်နဲ့တူအောင်ဖန်တီးခဲ့ပါတယ်။အခုလိုဖန်တီးဖို့အတွက်အချိန်တစ်နိုင်ခွဲလောက်ပဲလိုတယ်လို့အဆိုတော့လိုဂျာကက်ကပြောပါတယ်။ဒီပွဲကို Fashion Magazine Vogue ကစီစဉ်တာဖြစ်ပြီး1995ခုနှစ်ခရဲကနှစ်စဉ်ကျင်းပလာခဲ့တာပါခင်ဗျာ။
သူကြားဆံပြသတင်းများအစီအစဉ်ကိုကိုငင်းညံနဲ့မတ်ခင်ဖြူတွေတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့ကတည်းကမြန်မာနိုင်ငံမှာကျင်းပမဲ့8000အရှာနိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးမှာမြန်မာရေးလွှမ်းမိုးနေမယ့်အလားအလာရှိနေပါတယ်။ Indonesia နိုင်ငံ Flores ကျွန်းမှာမေလ9ရက်နေ့ကနေ17ရက်နေ့ထိကျင်းပသွားမယ့်ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံရဲ့အချက်တွေကအဓိကဆွေးနွေးမယ့်ကိစ္စတစ်ခုဖြစ်တယ်လို့တပ်မတော်ကိုကိုကပီ AFP သတင်းကဖော်ပြခဲ့တာပါ။အာဆီယံလက်ရာဥက္ကဋ္ဌဖြစ် Indonesia နိုင်ငံကအင်ရှင်ဖြစ်ကျင်းပမယ့်ထိပ်သီးအစည်းအဝေးပြီးထုတ်ပြန်မယ့်ကြေညာချက်မှာတော့မကြာသေးခင်ကမြန်မာနိုင်ငံမှာလူများပြားသေဆုံးရတဲ့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကိုအပြင်းထန်ဝေဖန်ထားပြီးအကြမ်းဖက်မှုတွေချက်ချင်းရဆိုင်မှုတောင်းဆိုလိမ့်မယ်လို့လည်းကြေညာချက်မူကြမ်းကိုကိုကပီ AFP သတင်းကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာလူကုန်မှုကံကြရတဲ့အင်ဒိုနီးရှားနိုင်ငံသား20ကိုကယ်တင်နိုင်ခဲ့တဲ့အကြောင်းအင်ဒိုနီးရှားအာဏာပိုင်ကဒီကနေ့ပဲပြောလိုက်ပါတယ်။ဒီလူတွေကမြန်မာနိုင်ငံအရှေ့ပိုင်းနေဆက်ဒေသတွေမှာအင်တာနက်ကနေငွေကြေးလိမ်လည်တဲ့ cyber ရာဇဝတ်မှုကျူးလွန်သူလုပ်ငန်းတွေရဲ့မှာခိုက်စေခံရတာဖြစ်ပါတယ်။ရန်ကုန်မှာရှိတဲ့အင်ဒိုနီးရှားတန်ယုံကဒေသရင်းကလူတွေရဲ့အကူအညီနဲ့ဒီလူတွေကိုမြောက်ပြည်မြို့ကနေတစင်ကယ်တင်ခဲ့တာလို့လည်းနိုင်ငံရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဆူရနေငါလက်နက်ကန်ပြုခတ်တွေဖြစ်ပွားနေတဲ့ရန်ဖက်အဖွဲ့အစည်းတစ်ခုကကိုယ်စားလှယ်တွေဆွေးနွေးညှိနှိုင်းမှုဆော်ဒီအာရေဗျနိုင်ငံမှာရောက်နေကြပါပြီ။ဂျေဒါမျိုးကဆွေးနွေးပွဲမှာတော့ဆူရန်စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ခါတွန်မြို့တော်နဲ့အွန်တာမန်မြို့တွေမှာလူသားချင်းစာနာမှုနဲ့လမ်းကြောင်းဖွင့်ပြီးအထူးကဆွေးနွေးကြလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးခြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့ El Santos နဲ့ TN1 တို့ဖြစ်ပါတယ်။ VOA American အတန်ရဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 51နဲ့လိုင်းလမီတာ190တို့ကနေအတန်လွင်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.